Voice of America in Burmese.
မင်္ဂလာတက်ကြပါဒေါက်တာရှင်များရှင် View American တက်ကနေ2024ခုနှစ် January 16ရက်အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိအမေရိကန်ပြည်ထောင်စု Washington DC မြို့ရောကနေတည်းထုတ်လွှင့်ပေးနေပါပြီရှင် View Radio Season 2ကို Light Meter 19 25 32တို့ပြင် Light Lab Meter 190တို့ကနေတည်းထောင်စင်နိုင်ပါတယ်ဒီနေ့ကြအတွက်အစီအစဉ်တွေကိုကျွန်မအလိမာကအစီအစဉ်မှုဖြစ်တောင်းယူတင်ဆက်ပေးပါပါရှင်
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုအလိမာနဲ့တူပြပြပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ Hamas ချေမှုန်းရေးစစ်အပိသက်ဆင်နွှဲမယ်လို့ Israel ကာကွယ်ဝင်ကြီးကပြောပါတယ် Republican Party သမ္မတလောင်းပနာမရွေးပွဲမှာသမ္မတဟောင်း Trump ကအနိုင်ရသွားပါတယ်မြန်မာအရေးဆွေးနွေးပွဲတွေဂျာဝင်စီစဉ်ဖို့ထိုင်းအစိုးရကပြင်ဆင်နေပါတယ်ဆိုတဲ့ထိတ်တန့်ရောက်တဲ့သတင်းတွေကိုပြပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါရှင်အခုလောနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားပါမယ်အခုညပိုင်းနားဆင်ရမယ့်အထဲမှာတော့ရှမ်းပြည်နယ်မြောက်ပိုင်းနန်းဖက်ကအနီးမှာစစ်ကောင်စီတိုက်လေရင်ပစ်ချခံရတဲ့သတင်းနဲ့ပတ်သက်ပြီးတော့
နန်းဖက်ကဘက်မှာစစ်ကောင်စီရဲ့စစ်ပယ်တာတွေကိုဆက်လိုက်တယ်ဆိုတော့ဒီမှာပြန်ဆိုင်နေကျွန်တော်တို့ဘက်ကလည်းပစ်ချတယ်ဖြစ်ပါတယ်ဆိုမှတောင်းကြလာတာတော့ရှိပါတ
ယ်ကြည်ရင်ပြန်ကြရတောင်းကံပူမူကြီးနော်ဘူးကပြောသွားတာပါဒီအကြောင်းသတင်းအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူမွန်ပြည်နယ်ကြိုင်မြောထောင်မှာနောက်ထပ်နိုင်ငံရေးအကျဉ်းသားတို့သေဆုံးတဲ့သတင်းအပအဝင်ချင်းမီနယ်တဲကစစ်တပ်စခန်းတွေတိုက်ခိုက်ခံရတဲ့အခြေအနေနဲ့စကိုင်းတိုင်းတဲကအခြေအနေတွေဒီလိုနောက်ဆုံးရသတင်းပြပချက်တွေကိုနားဆင်ရဖို့ရှိပါတယ်။ဒါရင်းနဲ့အတူအင်္ဂါညတိုင်းတင်ဆက်ပေးနေကြမြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်နောက်ကမ္ဘာဒေါ်လာခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါတွေကိုမတင်ဆက်ပေးခင်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်လီနဲ့အတူပြောပြပေးပါပါရှင
်။ဟာမတ်စ်တွေကိုအပြင်းထန်ခြေမုံးမဲ့အဆုံးသက်အဆင့်အပိသက်ဆင်နွှဲဖို့အတွက်အစ္စရေးကာကွယ်ဝင်ကြီးကပြောဆိုပြီးနောက်တရက်ဖြစ်တဲ့ဒီကနေ့မှာပဲဂါဇာဒေသမြောက်ပိုင်းနဲ့တောင်ပိုင်းမှာလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အကြောင်းအစ္စရေးဘက်ကသတင်းထုတ်ပြန်ထားပါတယ်။မြောက်ပိုင်းရှတီဒေသမှာရှိတဲ့စစ်သွေးကြွတွေရှိတဲ့နေရာနဲ့ခံယူနစ်ဒေသတွေကိုလေကြောင်းကနေတိုက်ခိုက်ခဲ့တာပါ။အစ္စရေးတပ်ဖွဲ့ဝင်တွေကစစ်သွေးကြွဒါဇင်ပေါင်းများစွာကိုတပ်ဖြတ်ခဲ့ပြီးဒုံးကျည်တပ်ဆင်မှု100ခန့်ကိုရှာဖွေတွေ့ရှိခဲ့တယ်လို့လည်းပြောပါရယ်။လေဗနွန်တောင်ပိုင်းမှာလည်း Hezbollah တင်ကားတွေကိုညပိုင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါရယ်။အခုလိုနေဆက်ဖြတ်ကျော်တိုက်ခိုက်မှုတွေကြောင့်ဒေသရင်းမှာပဋိပက္ခတွေမြင့်တက်လာမှာကိုစိုးရိမ်မှုတွေရှိနေကြပါရယ်။ Hamas ကစီးရဲရဖိအားပေးမှုမရှိဘဲနဲ့နောက်ထပ်တစားကန်တွေကိုလွှတ်ပေးမယ့်အလားအလာမရှိတဲ့အတွက်ကြောင့်မို့လို့စစ်စင်ရေးကိုအပြည့်အဝမရက်နိုင်ဘူးလို့ Israel ကာကွယ်ဝင်ကြီး Yolan UF Glenn ကသတင်းတောက်တွေကိုမနေ့ကပြောပြီးတော့အပြစ်ခတ်ရက်စဲရေးကိုလည်းညှင်းဆိုခဲ့ပါတယ်။ဂါဇာမြောက်ပိုင်းမှာတိုက်ခိုက်မှုတွေကိုမကြခင်ကပဲအဆုံးသတ်ခဲ့သလိုဂါဇာတောင်ပိုင်းမှာလုပ်နေတဲ့ပြင်းထန်တဲ့စစ်ရေးတိုက်ခိုက်မှုတွေကိုလည်းမကြခင်မှာအဆုံးသတ်လှုပ်ဆောင်သွားမယ်လို့သူကပြောပါတယ်။ဒီနေရာနှစ်ခုစလုံးဟာ Israel စစ်တပ်အတွက်နောက်တစ်ဆင့်တက်ဖို့အခိုက်အတန့်ပါပဲလို့လည်းပြောထားပါဗျ။အော်တိုဘားလာတိုက်ခိုက်မှုတွေအတွင်းပြန်ပြီးဆွဲခံရတဲ့အစ္စရေးတစားကန်နှစ်ဦးသေဆုံးမှုကိုဟာမတ်စ်ကကြေညာပြီးနောက်ပိုင်းမှာဂလန်ကအခုလိုပြောဆိုခဲ့တာလည်းဖြစ်ပါရဲ့ရှင်။
ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီဟာနေတိုးမဟာမိတ်အဖွဲ့အတွင်းရင်မှုရန်စတိုဒန်ဘက်နဲ့ဆွစ်ဇာလန်နိုင်ငံဒက်ဗက်စ်မြို့မှာဒီကနေ့ဒီဇင်ဘာလ16ရက်နေ့မှာတွေ့ဆုံခဲ့ပါတယ်။ဆွစ်ဇာလန်နိုင်ငံအပန်းဖြေမြို့မှာနှစ်စဉ်ကျင်းပတဲ့ကမ္ဘာစည်းပွားရေးညီလာခံ World Economic Forum ကိုတက်ဖို့အတွက်သမ္မတဇယ်လန်စကီရောက်ရှိနေတာပါ။ဒီညီလာခံကိုအမေရိကန်ပြည်ထောင်စုဥရောပသမဂ္ဂတရုတ်အရှေ့အလယ်ပိုင်းစတဲ့နိုင်ငံတွေအပြင်ကမ္ဘာတဝန်းကထိတ်တန့်ခေါင်းဆောင်တွေနဲ့စီးပွားလုပ်ငန်းကြီးတွေကခေါင်းဆောင်တွေလည်းတက်ရောက်ကြတာပါရုရှားရဲ့ကျူးကျော်စစ်ကိုခုခံတွန်းလှန်နေတဲ့ယူကရိန်းရဲ့ရှေ့မတိုးနောက်မဆုတ်ဖြစ်နေတဲ့စစ်ပွဲကိုနိုင်ငံတကာကခေါင်းဆောင်တွေဆက်လက်ထောက်ခံပေးကြဖို့သမ္မတဇယ်လန်စကီကဒီညီလာခံမှာစီယုံပြောဆိုဖို့ရှိနေပါတယ်ရပောင်းတရာကျော်လာပြီးဖြစ်တဲ့ Israel Hamas စစ်ပွဲကအရှေ့အလယ်ပိုင်းဒေသအတွင်းမှာတခြားနိုင်ငံတွေကိုပါကူးဆက်လာမလားဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်နေတာကြောင့်အများစုရဲ့အာရုံကလည်းအရှေ့အလယ်ပိုင်းဒေသဘက်ကိုရောက်နေပါတယ်။ဥရောပတိုက်ကယူကရိန်းရဲ့အဓိကမဟာမိတ်နိုင်ငံတွေဟာဒေသစံတော်ချိန်ဒီကနေ့နောက်ပိုင်းမှာ Horizon for Ukraine ဆိုတဲ့ခေါင်းစဉ်နဲ့တီးတန့်ဆွေးနွေးပွဲပြုလုပ်ကြဖို့ရှိပါတယ်ရှင်။
အမေရိကန်ပြည်ထောင်စု Iowa ပြည်နယ်မှာကျင်းပတဲ့ Republican Party တွင်းမှာသမ္မတလောင်းနေရာအတွက်ပနမရွေးချယ်ပွဲမှာသမ္မတဟောင်း Donald Trump ပဲအပြတ်အသတ်အနိုင်ရမယ်လို့ကနအူးထွက်လာတဲ့မဲစင်းကိုအခြေခံတဲ့လူမှုစစ်တမ်းကောက်ခံရေးအဖွဲ့ရဲ့ခန့်မှန်းချက်တွေမှာဖော်ပြထားပါတယ်။နှင်းတွေထူထူထပ်ထပ်ကျနေပြီးတော့ရာသီဥတုအေးခဲနေတဲ့ကြားကပဲ ဒီတနင်္လာနေ့2024ခုနှစ်အတွက်ပထမဆုံး Republican Party တွင်တမရလောင်အဆိုပြုမဲ့ရွေးချယ်ပွဲတွေကျင်းပခဲ့တာပါ Trump ကနိုဝင်ဘာရွေးကောက်ပွဲမှာ Republican Party ကိုစားပြုတမရလောင်အဖြစ်ရှင်းပြိုင်နိုင်ရင်ကြိုးပမ်းနေတာပါအခုဒီချိန်နဲ့ဆိုလို့ရှိရင် Iowa ပြည်နယ် Party တွင်တမရလောင်ရွေးချယ်ပွဲမှာ3ချိန်ဆက်တိုက်အနိုင်ရမှာဖြစ်တယ်လို့လည်း Edison သုတေသနအဖွဲ့ကပြောထားပါတယ် NBC သတင်းဌာနရဲ့ MediaCon စစ်တမ်းကောက်ခံရေးအဖွဲ့တွေဒီသတင်းပတ်ကုံနောက်ဆုံးထုတ်ပြန်တဲ့စစ်တမ်းတွေအရလည်း Iowa ပြည်နယ်အတွင်း Donald Trump အပေါ်ပါတီတွင်းထောက်ခံမှု48ရာခိုင်နှုန်းရှိနေပါတယ်။ဒါကြောင့်လည်းပြည်내တွင်းပါတီကိုစားပြုတမရလောင်းရွေးမဲ့ကျောင်းတွေမိသက်နဲ့အခြားအများစုဝေးနိုင်တဲ့နေရာ1600ကျော်ကို Republican Party ဝင်တွေတွားပြီးတော့ Trump ကိုထောက်ခံကြမယ်လို့မျှော်လင့်ထားကြပါတယ်ရှင်။
အသက်အန္တရာယ်ဖြစ်စေလောက်တဲ့အထိနှင်းမုန်တိုင်းတွေအမေရိကန်နိုင်ငံတော်ကဒေသတော်တော်များများမှာတင်းလာနေကကြားခဲ့တာမှာ Iowa ပြည်နယ်မှာကျင်းပတဲ့ Republican Party တွင်တမရလောင်းရွေးချယ်ပွဲဟာလည်းအအေးဆုံးနေအဖြစ်စံချိန်တင်ခဲ့ပါတယ်။အလားတူပါပဲ New York မြို့နယ်Buffalo မြို့မှာမူလကစနေနေ့မှာကစားဖို့စီစဉ်ထားတဲ့ American Football NFL ပွဲစဉ်ဟာလည်းရာသီဥတုအေးလွန်ပြီးနှင်းမုန်တိုင်းကျနေတာကြောင့်တင်းလာနေကိုရွှေ့ပြီးတော့ကစားခဲ့ရပါတယ်။American တဝါလူပေါင်းတန်း150လောက်ဟာအနေရရှိတဲ့စောင်းလေအေးနဲ့အအေးတံကိုကြုံတွေ့နေရမယ်လို့ Maryland ပြည်နယ်အခြေဆိုင်အမျိုးသားမိုးစလဌာနက Zack Taylor ကပြောပါတယ်။မိုဒါနာပြည်နယ်မြောက်ပိုင်းနဲ့အရှေ့မြောက်ပိုင်းဒေသတွေမှာအပူချိန်ဟာအနှုတ်လက္ခဏာ20ကနေအနှုတ်လက္ခဏာ40ကြားရှိတယ်လို့ဆိုပါတယ်။အအေးဆုံးနေရာကတော့အနှုတ်လက္ခဏာ51ရှိတဲ့မိုဒါနာပြည်နယ်ကအစကိုမြို့ဖြစ်ပြီးတော့အလားတူအေးခဲ့တဲ့ရာသီဥတုဒဏ်တွေကို Kansas, Missouri, Illinois နဲ့ Indiana ပြည်နယ်တို့မှလည်းကြုံတွေ့နေရမယ်လို့မိုးစလပညာရှင် Zack Taylor ကပြောပါရယ်။ Oregon ပြည်နယ်အတွင်းကအိမ်နဲ့စီးပွားလုပ်ငန်းပေါင်း3,000ကျော်လဲစနေနေ့ကမီးပြတ်သွားခဲ့တာမှတနင်္လာနေ့အင်္ဂါနေ့တွေမှာနှင်းမုန်တိုင်းထွက်ကြဖို့ရှိတာကြောင့်အိမ်လူတွေအတွက်မီးပြန်ရရေးလှုပ်ဆောင်မှုနှောင့်နှေးကြံ့ကြာနိုင်တယ်လို့ဆိုပါရယ်ရှင်။
ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။အင်္ဂါညဗီယိုရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်။မြမအကျက်တဲနဲ့ပြိပခါကိုအဖြေရှာရေးစစ်ကောင်စီခေါင်းဆောင်တွေနဲ့တိုင်းရင်းသားအဖွဲ့အစည်းတွေကြမှာဆွေးနွေးပွဲတွေကျင်းပနိုင်အောင်ထိုင်းအစိုးရကကမကထလုပ်ပြီးတော့အကြောင်းဝင်ဆောင်ရွက်ပေးဖို့ပြင်ဆင်နေတဲ့အကြောင်းဒီနေ့ထုတ် Bangkok Post သတင်းစာမှာဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲဘေးဒုက္ခရောက်နေတဲ့မြန်မာနိုင်ငံသားတွေအတွက်လူသားချင်းစာနာမှုအကူအညီတွေကြကြပြန့်ပြန့်ပေးနိုင်မှုကိုလည်းပြင်ဆင်နေတယ်လို့ဒီအစီအစဉ်ကိုတည်တဲ့စစ်တပ်ဘက်ကသတင်းရက်ွက်ရဲ့ပြောဆိုချက်ကိုကိုးကားဖော်ပြထားပါတယ်။တွေ့ဆုံဆွေးနွေးပွဲတွေနဲ့ပတ်သက်လို့ဘလို့စီစဉ်မယ်ဆိုတာကိုတော့အသေးစိတ်ဖော်ပြမထားပါဘူး။မြန်မာနိုင်ငံအတွင်းပြည်ပခါတွေဆက်ပြီးကြီးထွားနေတာနဲ့ပတ်သက်လို့ထိုင်းဝန်ကြီးချုပ်ဆရတာထဝီစင်ကနိုင်ငံခြားရေးဝန်ကြီးပပ်ပွန်ပရီဘဟဒန်နူခွန်နဲ့ထိုင်းစစ်တပ်ခေါင်းဆောင်တို့တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းဘန်ကောက်ဖို့စ်သတင်းစာကရေးသားထားပါတယ်။အိမ်နီးချင်းမြန်မာနိုင်ငံရဲ့အခြေအနေကြောင့်ထိုင်းနိုင်ငံပေါ်မှာအကြီးအကျယ်ရိုက်ခတ်မှုတွေရှိလာမှာကိုဆွေးနွေးခဲ့တာလို့လည်းသတင်းစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံသားတွေအတွက်လူသားချင်းစာနာမှုအကူအညီပေးရေးကိစ္စထိုင်းနိုင်ငံခြားရေးဝန်ကြီးဌာနကစစ်တပ်နဲ့ညှိနှိုင်းသွားမှာဖြစ်ပြီးတော့ထိုင်းစစ်တပ်ကလည်းလိုအပ်သလိုပံ့ပိုးသွားမယ်လို့ပြောထားပါတယ်။မြန်မာနိုင်ငံသားဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီပေးရေးဌာနတွေနေဆက်မှာဖွင့်လှစ်နိုင်မှုကိုလည်းပြီးခဲ့တဲ့ဒီဇင်ဘာလမှာထိုင်းနိုင်ငံခြားရေးဝန်ကြီးပွန်ပရီကပြောဆိုထားပါတယ်စစ်ကောင်စီဘက်ကလုပ်ငန်းအဖွဲ့ဆေးလွှတ်ပြီးတော့အသေးစိတ်ဆွေးနွေးတာကိုစောင့်ဆိုင်းနေတယ်လို့လည်းထိုင်းနိုင်ငံခြားရေးဝန်ကြီးကပြောပါတယ်လူအခွင့်အရေးအဖွဲ့တွေကတော့ထိုင်းနိုင်ငံရဲ့မြန်မာအရေးချဉ်းကပ်မှုကိုသတိထားစောင့်ကြည့်ဖို့ပြောဆိုနေပြီးတော့လူသားချင်းစာနာမှုအကူအညီပေးရေးမှာစစ်ကောင်စီနဲ့တိုက်ရိုက်ဆက်ဆံတာမျိုးထက်အကူအညီပေးရေးအဖွဲ့တွေတိုင်းသားအဖွဲ့အစည်းတွေနဲ့ပူးပေါင်းလုပ်ကိုင်မှုကိုလည်းတိုက်တွန်းထားပါတယ်ရှင်
အင်ဒိုနီးရှားအနာပိုင်တွေအနေနဲ့ရိုဟင်ဂျာတွေလိုက်ပါလာတဲ့ဆက်လီတွေကိုကန့်ကွက်ခွင့်မပေးဘဲပင်လယ်ထဲပြန်မောင်းထုံနေရတဲ့ရတံဖို့ရိုဟင်ဂျာတွေရင်ဆိုင်နေရတဲ့ရန်လိုမုန်တီးမှုတွေအဆုံးသတ်ရေးစုံစမ်းစစ်ဆေးပေးဖို့ HRW နိုင်ငံတကာလူအခွင့်အရေးအဖွဲ့ကတောင်းဆိုလိုက်ပါတယ်ခိုလုံခွင့်ရဖို့ကြိုးပမ်းကြတဲ့ရိုဟင်ဂျာတွေကိုအနည်းအဆုံးဘေးကင်းလုံခြုံမှုရှိတဲ့စိတ်ကန်းကိုကတ်ခွင့်ပြုပြီးတော့အကာအကွယ်ပေးဖို့နဲ့စာနာမှုဆိုင်ရာအကူအညီပေးတာတွေအပြင်အွန်လိုင်းပေါ်မှာသူတို့အပေါ်အမုန်းတရားပွားလာအောင်သွေးထိုးလှုပ်ဆောင်နေတာတွေကိုလည်းစုံစမ်းဖော်ထုတ်ပေးဖို့ HRW ကတောင်းဆိုပါတယ်။အင်ဒိုနီးရှားနိုင်ငံအာချေပြည်နယ်မြို့တော်ဘန်ဒရာအာချေမှာ အမျိုးသမီးနဲ့ကလေးငယ်တွေအများစုပါဝင်တဲ့ရိုဟင်ဂျာ138ယောက်ကိုယာယီနေထိုင်ခွင့်ပေးထားတဲ့နေရာကိုပြီးခဲ့တဲ့ဒီဇင်ဘာလ28ရက်နေ့ကကျောင်းသားတရားကျော်ကရဲတွေရဲ့အတားအဆီးတွေကိုဖျက်ဆီးဝေရောက်ခဲ့တဲ့ဖြစ်ရပ်ကိုလည်းစုံစမ်းဖော်ထုတ်ပေးဖို့ HRW ကတောင်းဆိုထားပါတယ်။ကျောင်းသားတွေဟာရိုဟင်ဂျာဒုက္ခသည်တွေကိုကိုထိလက်ရောက်စော်ကားတာနှုတ်အားဖြင့်စော်ကားပြောဆိုတာတွေပြုလုပ်ပြီးတော့ထရက်ကားတွေနဲ့လူဝင်မှုကြီးကြပ်ရေးရုံးကိုခေါ်လာပြီးသူတို့ကိုနေရက်ပြန်ပို့ပေးဖို့တောင်းဆိုခဲ့တယ်လို့ဆိုပါတယ်။အာဇေပြည်နယ်အတွင်းကတခြားဒေသတွေမှာလည်းဒေသခံတွေကရိုဟင်ဂျာတွေလိုက်ပါလာတဲ့ဆက်လီတွေကိုကန့်ကွက်ခွင့်မပေးဘဲပင်လယ်ထဲပြန်မောင်းထုတ်တာတွေရှိခဲ့တယ်လို့ကမ်းခြေမှာသူတို့ယာယီနေထိုင်တဲ့တဲတွေကိုဝိုင်းတားပြီးတော့တခြားနေရာကိုပြောင်းပေးဖို့တောင်းဆိုခဲ့ကြတယ်လို့ဆိုပါတယ်ရှင်
တောင်ကိုရီးယားနိုင်ငံနဲ့ပြန်လည်ပေါင်းစည်ရေးကြိုးပမ်းမဲ့မူဝါဒကိုမြောက်ကိုရီးယားဘက်ကဆွန့်လွှတ်လိုက်ပါတယ်မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အုန်ကမနေ့ကပါတီညီလာခံကိုပြောတဲ့မိန့်ခွန်းမှာဖွဲ့စည်းပုံကိုပြန်လည်ပြင်ဆင်ဖို့ပြောဆိုပြီးတောင်ကိုရီးယားဟာအဓိကရန်သူအခြေခံမူအရပြောင်းလဲလို့မရဘူးဘုံရန်သူဆိုပြီးတုံ့နှုံပြောဆိုသွားတာကို KCN နဲ့သတင်းဌာနကထုတ်လင်းထားပါတယ်ပြိုင်ဘက်နှစ်နိုင်ငံကြားမှာစစ်ဖြစ်ပွားခဲ့ရင်တောင်ကိုရီးယားနိုင်ငံဘက်ကိုတင်ပိုက်တာလက်အောက်ခံဖြစ်သွတ်သွင်းတာကိုပိုင်ကြီးညာတာမျိုးတွေလုပ်ဖို့လဲဖွဲ့စည်းပုံမှာထည့်သွင်းရမယ်လို့ခင်ဂျွန်အုန်ကပြောပါတယ်မြောက်ကိုရီးယားဘက်ကစစ်ဖြစ်ဖို့ရည်ရွယ်ချက်မရှိပေမဲ့ဖြစ်လာခင်ရှောင်ရှားမှာမဟုတ်ဘူးလို့လည်းသူကပြောဆိုထားပါတယ်ရှင
်နေရူနိုင်ငံကထိုင်ဝမ်ကျွန်းနဲ့တန်တမာဆက်ဆံရေးဖြတ်တောက်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်စိတ်ပြတ်မိကြောင်းအမေရိကန်ပြည်ထောင်စုကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။နော်ရူနိုင်ငံဟာလွတ်လပ်တဲ့အချုပ်အခြာနိုင်ငံတစ်ခုအဖြစ်နဲ့အခုလိုဆုံးဖြတ်ချက်ချလိုက်တာဖြစ်ပါတယ်
။ The PRC often makes promises in exchange for diplomatic relations that ultimately remain unfulfilled.
တရုတ်ပြည်သူတမရနိုင်ငံဟာတန်တမာဆက်ဆံရေးမှာသူ့ဘက်ကရက်တီလာအောင်ဂတိကဝတ်တွေပြုလုပ်လို့ရှိပေမဲ့အစောတမှာအဲ့ဒီဂတိတွေအတိုင်းလက်တွေ့လောက်တာကိုမတွေ့ရဘူးလို့ထားဝယ်မှာရှိတဲ့ American Institute အကြီးအကဲ Laura Rosenberger ကပြောပါတယ်ထိုင်ဝမ်ကျွန်းမှာတမရနဲ့လွှတ်တော်ရွေးကောက်ပွဲတွေကျင်းပပြီးမကြာခင်ရက်ပိုင်းအတွင်းမှာပဲနော်ဝရူနိုင်ငံကထိုင်ဝမ်နဲ့တန်တမာဆက်ဆံရေးဖြတ်တောက်ပြီးတော့တရုတ်ပြည်မှာကြီးနဲ့ပြောင်းလဲတည်ဆောက်မယ့်အကြောင်းကြေညာခဲ့တာပါရှင်နောက်ဆုံးရသတင်းတွေကိုမက်ခလင်းနဲ့အတူကျွန်မအလီမာတို့ကပြောပြပေးသွားတာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပြပိုချက်တွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ရှမ်းပြည်နယ်မြောက်ပိုင်းဘက်ကနောက်ဆုံးရစီးရီးအခြေအနေကိုစပြီးတော့ပြောပြပေးပါမယ်ရှမ်းပြည်နယ်မြောက်ပိုင်းလာရှုံမူဆဲပြည်တော်စုလမ်းမကြီးပေါ်ကနတ်ဖက်ခါတက်စခန်းကိုကချင်လွတ်မြောက်ရေးတပ် KIA ကရက်20နီးပါးထိုးစစ်ဆင်တိုက်ခတ်ပြီးတော့ဒီကနေ့မှာတော့စစ်ကောင်စီဇက်တိုက်လေယာဉ်တစ်စီးကိုပစ်ချလိုက်နိုင်ကြောင်း KIA ကပြောပါတယ်လူမှုကွန်ရက်စာမျက်နှာတွေပေါ်မှာနတ်ဖက်ခါအခြေဆိုင်ခလာရ123တက်စခန်းကိုတင်းယူလိုက်ကြောင်းသတင်းတွေပြန့်နှံ့နေပေမဲ့ KIA ဘက်ကအတည်မပြုပါဘူးရှမ်းမြောက်ဒေသကနောက်ဆုံးရသတင်းအခြေအနေကိုတော့ကိုစံကျော်ကပြောပြပေးပါမယ်ရှင်
။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးရဲ့အဓိကလမ်းဖြစ်တဲ့လာရှိုးမူဆယ်ပြည်တော်စုလမ်းမကြီးပေါ်ကနတ်ဖက်ကအခြေဆိုင်ခလာရ123တက်စကန်ကို KIA ကဒီဇင်ဘာလ29ရက်နေ့ကတည်းကထိုးစစ်ဆင်တိုက်ခိုက်နေတာပါ။ဒီကနေ့မှာတော့ခလာရ123စကန်ကို KIA ကတင်းယူလိုက်ကြောင်းသတင်းတွေထွက်ပေါ်နေပေမဲ့ KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကအတည်မပြုပါဘူး။ဒါပေမဲ့နတ်ဖက်ကကိုလာရောက်ဘုံကျဲတဲ့စစ်ကောင်စီရဲ့ဂျက်တိုက်လေယာဉ်ဒီဇင်ကိုပစ်ချခဲ့ကြောင်းအခုလိုပြောပါတယ
်။နတ်ဖက်ကဘက်ကအခြေအနေကတော့တိုက်ပွဲအခြေအနေကတော့တိကျတော့မတည်ဘူး။ဒါပေမဲ့မနေ့ကတော့123စကန်တော့တင်းနိုင်ပြီလို့သတင်းကတော့ဖွင့်နေပါတယ်။ဒါမှမဟုတ်သတင်းကတော့အာခံမမရှိဘူးခင်ဗျာ။ဒါပေမဲ့တော့နတ်ဖက်ကဘက်မှာဒီကွန်ဖီယန့်ဖိုင်တာတစ်စီးကိုဆက်တဲ့ဆိုတော့ဒီမှာပြန်နေတယ်ကျွန်တော်တို့ဘက်ကနဲ့ပြစ်ချတယ်ဖြစ်ပါတယ်ဆိုမှတောင်းကြလာတာတော့ရှိပါလား
ဒီရဲ့ပိုင်းတွေအတွင်းမှာတော့နတ်ဖက်ကနဲ့ကိုခိုင်ဒေတာဘက်တွေမှာဖုံလိုက်အများစုလိုင်းဖြတ်ခံရတာကြောင့်တိုက်ပွဲသတင်းတွေနဲ့ပတ်သက်လို့ဒေတာကန်တွေစီကတဆင့်အတီးပြုတ်ချက်ရယူဖို့အခက်အခဲတွေရှိနေပါတယ်နတ်ဖက်ကကနေအခြားနေရာကိုစစ်ရှောင်နေသူတူကတော့နတ်ဖက်ကကိုတစ်ချက်တစ်ချက်မှာဖုံဆက်သွယ်ရကြောင်းပြောပါတယ်15နှစ်နေကင်းပိုင်းဆက်သွယ်ချိန်အထိတော့နတ်ဖက်ကကြားတယ်လို့မကြားအောင်အခုလိုပြောပါတယ်
นี่ก็สมมุติว่าที่อ่ะมันจ๋าด้วยแต่ว่าปิ้นทันนี่ก็เจอด้วยวันนี้ก็เสียอุเสร็จแล้วเนี่ยแล้วจนแล้วเสร็จแล้วเนี่ยไม่เจอแล้ว
อชุตะดิ้นมีเดียတွေมาတော့ KIA ရှေ့တန်းตะดิ้นยิ้มမြင့်တွေကိုကိုကာပြီးခလာရ113ကိုတင်းယူလိုက်ပြီးဆိုကြောင်းဖော်ပြနေကြပါတယ်ဒီကနေ့ပြစ်ချလိုက်တဲ့လေရင်ဟာဒီလာအတွင်း KIA ကဒုတိယမြောက်ပြစ်ချလိုက်နိုင်တာလည်းဖြစ်ပါတယ်ဒီလာ3ရက်နေ့တုန်းကကချင်းပြည်နယ် KIA ဌာနချုပ်လိုင်စာအနီးကနာဖော့စကန်ကိုလာတဲ့ထောက်ပို့ရဟယင်တစည်းကို KIA ကပြစ်ချခဲ့သေးတာပါ2021ခုနှစ်မေလ3ရက်နေ့ကလည်းမိုးမောင်းမြို့နယ်အလောပေါ်မှာတိုက်ပွဲပြင်းထန်နေချိန်ကုံလောရွာအနီးမှာစစ်ကောင်စီရဲ့တိုက်ခိုက်ရေးရဟင်းတစည်းကိုပစ်ချခဲ့မှုတာကြောင့်စ စ်တပ်ကအာဏာသိမ်းပြီးနောက် KIA ကလေရင်တစည်းနဲ့ရဟင်းနစီကိုပြစ်ချနိုင်ခဲ့တာဖြစ်ပါတယ်။လက်ရှိ KIA ကတိုက်ခိုက်နေတဲ့နတ်ဖက်ကတက်စကန်ဟာလာရှိုးမှုဆဲလမ်းမကြီးပေါ်ကနောက်ဆုံးကြန့်ရှိတဲ့တက်စကန်ဖြစ်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ18ရက်နေ့က105မိုင်နဲ့ဇန်နဝါရီလ9ရက်နေ့မှာသိမ်းနီကုတ်ခိုင်ကစစ်ကောင်စီတက်စကန်တွေကိုညီနောင်မဟာမိတ်အဖွဲ့တွေသိမ်းယူထားတာပါ။လာရှိုးမှုဆဲလမ်းမကြီးကိုညီနောင်မဟာမိတ်အဖွဲ့တွေကထိန်းချုပ်လိုက်တဲ့နောက်မှာစစ်ကောင်စီကမူဆဲအခြေဆိုင်သူတို့တပ်ဖွဲ့တွေကိုလေကြောင်းကနေအင်အားဖြည့်တာတွေဇက်တိုက်လှုပ်ဆောင်နေပါတယ်။ဒီလ17ရက်နေ့ကယာယီအပြစ်ခတ်ရက်စဲဖို့သဘောတူပြီးတဲ့နောက်မှာစစ်ကောင်စီနဲ့မြောက်ပိုင်းညီနောင်မဟာမိတ်၃ဖွဲ့အကြားတိုက်ပွဲဖြစ်ပွားတာတွေရော့ကျသွားခဲ့ပါတယ်။ဒါပေမဲ့စစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာလေကြောင်းကဘုံကျက်တာတွေဟာဒီလ15ရက်နေ့အထိရှိနေတာကြောင့်စစ်ကောင်စီကအပြစ်ရဲ့သဘောတူညီချက်ကိုချိုးပေါက်နေကြောင်း TNL ကသတင်းထုတ်ပြန်တာတွေရှိနေပါတယ်။ဒီရဲ့အပိုင်းမှာတော့ကိုကန့်တက် MNDAA ဘက်ကတိုက်ပွဲသတင်းထုတ်ပြန်တာမရှိသလိုစစ်ကောင်စီဘက်ကထုတ်ပြန်တာလည်းမတွေ့ရပါဘူးခင်ဗျာ။
နဘကမြို့အနီးမှာစစ်ကောင်စီတိုက်လေရင်ပြစ်ချခံရတဲ့တရင်ကိုကိုစံကျော်ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့ချင်းပြည်နယ်နဲ့စကိုင်းတိုင်းဘက်ကအခြေအနေတွေကိုပြောပြပေးခြင်းပါတယ်ချင်းပြည်နယ်နဲ့စကိုင်းတိုင်းနယ်စပ်ကအချက်ချာကြတဲ့တိုင်းငင်းကျေးရွာစစ်တပ်စခန်းကိုချင်းပူပေါင်းကာကွယ်ရေးတပ်ဖွဲ့တွေကဒီကနေ့အင်္ဂါနေ့မနက်ပိုင်းမှာတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်ဒီတိုက်ပွဲအတွင်းနှစ်ဖက်အကြဆုံးရှိခဲ့တယ်လို့လည်းကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါရယ်စကိုင်းတိုင်းတပည့်ရင်မျိုးဘက်မှာလည်းစစ်တပ်ဘက်ကနယ်မြေရှင်းလင်းနေတဲ့အတွက်ဒေသခံတွေတိတ်ရှောင်နေရပါတယ်ဒီသတင်းပေးပို့ချက်အပြည့်အစုံကိုတော့ကိုစီသူကပြောပြပေးပါရှင
်စကိုင်းတိုင်းကနေချင်းပြည်နယ်ရဲ့ဝင်ပေါက်ဖြစ်တဲ့တိတိင်မြို့နယ်တိုင်းငင်းကျေးရွာလမ်းခွဲကစစ်တပ်နဲ့ရဲတပ်ဆွဲထားတဲ့စခန်းကိုချင်းကာကွယ်ရေးတပ်ဖွဲ့တွေက9ရက်ကြာတိုက်ခိုက်ပြီးတဲ့နောက်ဇန်နဝါရီ16ရက်မနက်ပိုင်းမှာအပီးသက်သိမ်းပိုက်နိုင်ခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါရယ်ချင်းပူပေါင်းကာကွယ်ရေးတပ်ဖွဲ့တွေဘက်ကလည်းထိခိုက်ကြဆုံးတာတွေရှိခဲ့ပြီးတော့စစ်တပ်ဘက်ကတေဆုံးတန်ရာရတာတွေရှိခဲ့တဲ့အထိတိုက်ပွဲပြင်းထန်ခဲ့တာပါစကန်သိန်းတိုက်ပွဲအခြေအနေနဲ့ပတ်သက်လို့တိုက်ပွဲမှာပါဝင်တိုက်ခိုက်နေတဲ့စီရီယန်တိုင်းငင်းအဖွဲ့ပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ
်တိုင်းငင်းစကန်ကိုကျွန်တော်တို့ဟောသိမ်းထားတယ်ဗျချင်းပြည်နယ်ကိုပြုတ်နယ်ရဲ့အဝင်ပေါက်လို့ပြောလို့ရမှာမဟုတ်တော့အဓိကမဟာဒူဟာကြတယ်ဗျချင်းင်းကြီးမလုံးတော့မလုံးနိုင်သေးဘူးကျွန်တော်လည်းအခုနည်းနည်းလေကြောင်းလိုင်းလေကြောင်းလိုင်းနဲ့ဟိုလည်းဟိုဒီနေ့ကြီးတာနေသူရင်ရတော့နည်းနည်းခွာထားတယ်ဘောတော့ဩကျွန်တော်တို့တီဆုံးကစလုံးတွေ9ယောက်ရှိတယ်ဒါညာကတော့သရေတိကြမရသေးဘူး20ဝန်းကျင်လောက်တော့ရှိတယ်အကုန်လုံးနှိပါပါပဲပြောက်ပါပဲကျွန်တော်ရှင်မသမ်းပြရအောင်သူတို့အတေပြောက်တွေအလောင်းတွေတွေ့ထားတယ်ကျွန်တော်အတေပြောက်တွေကျောင်းဘက်ကလည်းရှိတယ်သူတို့ဘက်ကလည်းရှိတယ်
စခန်းကိုတိုက်ခိုက်သိမ်းပိုက်ချိန်နဲ့ပတ်သက်ပြီးစခန်းဝင်းနယ်မြေရှင်းလင်းနေစဉ်မှာလဲစစ်တပ်ဘက်ကလေကြောင်းအပြင်ကလေးမျိုးကနေပါလက်နက်ကြီးပစ်ကူတွေတုံးပြီးတိုက်ခိုက်ခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်။အဲ့ဒီစခန်းဟာကလေးတီးတိန်ဖလန်းကားလန်းစုံနဲ့တိုင်းငင်းကျေးရွာမှာရှိတာဖြစ်ပြီးတော့ကားလန်းကိုစိုးမိုးထားတဲ့တောင်ကုန်းနှစ်ခုကြားမှာစစ်တပ်ကနေရာယူတပ်ဆွဲထားတာဖြစ်ပြီးကရုတ်ချင်းအခိုင်အမာတိစောက်ထားပြီးတော့6ပေစီချားတဲ့ခြံစည်းရိုးအထက်ထပ်ကာယံထားတဲ့အတွက်ခက်ခက်ခဲခဲတိုက်ယူခဲ့ရတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်2023ခုနှစ်နိုဝင်ဘာလ12ရက်ကလည်းတိတိန်မြို့နယ်ကနေဒီတောင်ပေါ်မှာရှိတဲ့စစ်တပ်တပ်စခန်းကိုကာကွယ်ရေးတပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်ခဲ့ပါသေးတယ်လက်ရှိအချိန်ချင်းပြည်နယ်ထဲမှာမြို့နယ်9မြို့နယ်ကိုချင်းကာကွယ်ရေးတပ်ဖွဲ့တွေသိမ်းပိုက်ထားပြီးတော့ပြည်သူ့အုပ်ချုပ်ရေးစနစ်တွေဖော်ဆောင်နေပါတယ်ဒါကချင်းပြည်နယ်ထဲကအခြေအနေပါစကိုင်းတိုင်းတပည့်ရင်မြို့နယ်ထဲမှာလည်းစစ်တပ်ကနယ်မြေရှင်းလင်းနေတဲ့အတွက်အရက်သားတွေစစ်ဘေးတိမ်းရှောင်နေရတယ်လို့တပည့်ရင်ဒေသခံတဦးကခုလိုပြောပါတယ်
မနေ့ကဝင်လာတာအရရှိအောင်ချမ်းသာကိုစစ်ကြောင်းထိုးနေရဗျအောင်ချမ်းသာကျွာကြောက်သွားပြီစစ်ကြောင်းထိုးသွားသူကရေဦးကနေလာဗျဟိုအပေါ့ကမ်းဘလူးနယ်ကနေဖြတ်လိုက်ပြီသူကရေဦးကနေမှအင်အားဖြည့်ပြီးတော့ထွက်သွားလာတော့ရေဦးနေတဲ့အောင်သားရောအမနေ့ညတက်ဆွဲရပေါ့အားရနေမှာခနေမနေတော့အားပြည့်ဝင်လာရရှိတော့အောင်ချမ်းသာတို့အောင်ချမ်းသာစီရောက်သွားလင်းကတော်တော့ရှိမှာပေါ့အခုကသူတို့ကတရက်တည်းကိုရွာတွေကိုလင်းကတော်တန်းဖြတ်တာဆိုတော့ဒီတိုင်းပဲစစ်ကြောင်းထိုးနေပါတော့ညက်ပြီးတော့အဲ့လိုပေါ့ဒီနေ့ကိုလက်နဲ့ကြည့်တဲ့ပြစ်တယ်အဲ့လိုတိုက်ပွဲမရှိဘဲနဲ့ရွာတွေထဲပြစ်ခံပြီးတော့ဝင်တော့ပေါ့ပြည်သူတွေကမနေရတွေကကတော့တိတ်ချညာလားလို့စစ်ကြောင်းကပဲထိုးထုံမှမတူဘူးဆိုပြီးတော့ပေါ့ရတူကအောင်းနာရွာကိုညာရိုက်တာဆိုတော့အောင်းနာရွာကဆက်ဆက်ကြတဲ့ဘိုင်းလေးနေရာဆိုတော့သူထိုးကြထိုးမှဆိုတော့ဒီရွာအဲဒီငါရှိရလောက်ကကျိုပြီးတော့တိတ်နေလား
အခုတပင်းမြုံနေတဲ့နယ်မြေရှင်းလင်းနေတဲ့စစ်တပ်ဟာရေဦးမြို့တိုင်းရင်းစေးရုံမှာအထိုင်ချတပ်ဆွဲပြီးနောက်အနီးနားကမြုံနယ်တွေထဲနယ်မြေရှင်းလင်းနေကြတာပေါ့အဲ့ဒီစစ်ကြောင်းဟာဇန်နဝါရီ12ရက်ကလည်းခင်ဦးမြုံနယ်ထဲမှာကိုဝင်ဆောင်အမျိုးသမီးအပါအဝင်စစ်ပေးဆောင်၄ဦးကိုပြစ်ခတ်တပ်ဖြတ်သွားတယ်လို့စစ်ပေးဆောင်ကူညီနေသူတွေကပြောပါတယ်ခင်ဗျာ
ချင်းပြည်နယ်နဲ့စကိုင်းတိုင်းဘက်ကအခြေအနေတွေကိုကိုစီသူကပြောပြပေးခဲ့တာပါတစက်သေးပါပဲဖဲခုံမျိုးဘက်ကတိုက်ပွဲအခြေအနေကိုလည်းကြည့်ကြရအောင်ပါ ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့မှာဒီသတင်းပတ်ထဲတိုက်ပွဲတွေတကြောပြန်ဖြစ်ပွားရာကအရက်သားတွေထိခိုက်မှုတွေနဲ့ဘေးလွတ်ရာတင်းရှောင်ရသူတွေရှိနေတယ်လို့ဒေသခံတွေကပြောပါရယ်တိုက်ပွဲတွေအကျွဲစစ်ကောင်စီကလေကြောင်းတိုက်ခတ်တာတွေရှိတယ်လို့လည်းပြောပါရယ်ဒီကြောင့်ရန်ကုန်ကသတင်းပေးပို့ထားတာကိုမတ်စုမုံကပြောပြပေးပါရှင်
ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့မှာဒေသခံပြည်သူကာကွယ်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားမှာတကြောပြန်တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဒေသခံကာကွယ်တပ်ဖွဲ့တာဝန်ရှိသူတဦးက VOA ကိုပြောပါရတယ်။တိုက်ခိုက်မှုတွေဖြစ်ပြီးနေကင်းပိုင်းလောက်မှာစစ်ကောင်စီဘက်ကလေကြောင်းနဲ့လာပြီးတော့တိုက်ခိုက်တဲ့အတွက်ဒေသခံပြည်သူတချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့ပြောပါရတယ်
။မင်းရကဖြစ်ပြီးဖြစ်ဒီပြင်းပြင်းညင်ပါနေနေကြမှာလင်းရတဲ့နေသလားကြည့်ပါလင်းနှလုံးလားကြည့်ပါ7နှစ်တနိုင်တော့လင်းလားကြည့်တယ်ဓမ္မသိတိရှိမှာအဲပြီးသူလည်းဖြီးသွားတယ်ပြီးသူတယောက်လားနှစ်ယောက်လားတိကျတော့မသိဘူးပဲ 0.5 နဲ့ကြည့်တာပြီးသူလည်းကြည့်ပ
ါဒါရရရှိခဲ့တဲ့အရက်သားတွေရဲ့အခြေအနေဘယ်လိုရှိတယ်လဲဆိုတာကိုတော့အသေးစိတ်အခြေအနေမသိရသေးပါဘူးဖဲခုံမြို့အပါဝင်တိုက်ပွဲပြင်းထန်တဲ့ဒေသတွေမှာဖုန်းလိုင်းအင်တာနက်လိုင်းဖြတ်တောက်ခံနေရလို့ဒေသခံတွေနဲ့ဆက်သွယ်လို့မရသေးပါဘူးပြီးခဲ့တဲ့ January လ10ရက်နေ့9ရက်နေ့ကလေးကဖဲခုံမြို့ထဲမှာအခုချိန်ထိနေစဉ်ဆိုသလိုတိုက်ပွဲတွေဆက်ဖြစ်နေပြီးတော့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ရောလေကြောင်းကနေပါတိုက်ခိုက်နေတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါရယ်ဒီလိုမျိုးတိုက်ခိုက်မှုတွေအတွင်းမှာအရက်သားပြည်သူထိခိုက်မှုရှိသလိုနေအိမ်တွေလည်းပျက်စီးကုန်ပါတယ်စစ်ကောင်စီတက်ဆွဲထားတဲ့ပတ်ဝန်းကျင်မှာအရက်သားနေအိမ်တချို့မိရှို့ဖျက်ဆီးနေတာလို့ဖဲခုံ PDF တပ်ဖွဲ့ဝင်တဦးကလည်းပြောပြပါရယ
်လောကပြည်စီသွားနေတာတော့ဒီနာစီလောက်အောင်ရှိမှတည်းလေ။ဒီပါတီကရောရှိပါလေ။အရင်ကပုံတရားလောက်ရှိတယ်။ဒီပါတီကဒီရတ်ပေါ်ပြည့်စီသွားတော့ဒီမင်းများဆိုလည်းသူတို့ထိုင်နေမြို့ထဲနေပြီးအင်းကြီးဆိုသူတို့ခွေးရအကုန်လုံးညီလာရှုလိုက်ပါလို့သူတို့ညီညာရှင်းနေကြင်ကောင်းအောင်လို့ဆိုတော့သူကအကုန်လုံးညီရှုလိုက်လေ။
စစ်ကောင်စီတပ်တွေဟာအရက်သားနေအိမ်တွေမီးရှို့ဖျက်ဆီးနေတယ်ဆိုတော့ပြောဆိုမှုနဲ့ပတ်သက်လို့ VOA ဘက်ကတိကျအတည်ပြုလို့မရသေးပါဘူး။နောက်ပြီးတော့စစ်ကောင်စီဘက်ကလည်းဖဲခုံတိုက်ပွဲနဲ့ပတ်သက်လို့တစုံတရာသတင်းထုတ်ပြန်တာလည်းမတွေ့ရသေးပါဘူး။တိုက်ပွဲကြောင့်အရက်သားထိခိုက်တာနေအိမ်နေပျက်စီးမှုရှိပေမဲ့ဒေသမတည်ငြိမ်သေးတာမို့အချက်လက်တွေစုဆောင်းလို့မရသေးဘူးလို့ကရင်နီလူ့ခွေရေးအဖွဲ့တည်ထောင်သူကိုပညာက VOA ကိုပြောပါရယ်
။လက်ရှိဖဲခုံတိုက်ပွဲကတော့လေကျွန်တော်အချက်လက်တွေအထွက်လို့အကောက်လို့မရသေးဘူး။အိမ်နေပျက်စီးမှုရှိတယ်။လူထုထိခိုက်မှုအနည်းငယ်တော့ရှိပါတယ်။ဒါပေမဲ့အခြေခံပြတော့ကျွန်တော်ချက်လက်တွေမထွက်လာနိုင်ဘူးဟာဟုတ်
တိုက်ပွဲကြောင့်မြို့ကန်အများစုကပင်လောင်းမြို့နယ်ဘက်ကိုခိုလုံသွားတာရှိသလိုနီးစပ်ရာကျေးရွာတွေမှာလည်းတိမ်းရှောင်သွားတာရှိပါတယ်လက်ရှိလူဦးရေတောင်းနဲ့ချီပြီးတော့အိုးပြစ်အိမ်ပြစ်ထပ်ပြီးတော့ပြေးရှောင်နေကြရတယ်လို့ကိုပညာကအခုလိုပြောပါတယ
်လူထုတွေကတော့မြို့ကိုရှောင်လာရတာရှိတယ်ပေါ့နော်ဖဲကုံမြို့တိုက်ပွဲမဆက်ခင်တည်းကတချို့ကတော့ရှောင်ဟာတာရှိတယ်ပေါ့နော်ဒီရှေ့ရဲ့ကိုရဲ့ကစပြီးတော့မှအခုချိန်ထိပေါ့နော်အများကြီးထထွက်လာတာရှိပါတယ်တချို့ကတော့စပင်လောင်းထဲကိုလည်းတွားတာရှိတယ်တချို့ကတော့ဖေကုံရဲ့အရှိပဲချမ်းကိုပြေးတာရှိတယ်တချို့ကလည်းကျွန်တော်တို့ဒီဖေကုံမြို့နယ်ရဲ့အလဲဒီအနောက်ဘက်ချမ်းကိုပေါ့နော်ရွှေတွားတာရှိပါတယ်ဟာဟောတော့လို့ဆိုရလူဦးရေတော့ကျွန်တော်တို့ပြည်သားလောက်အနည်းဆုံးလူရေ3000ကတော့စစ်ထက်ရှောင်ရတာရှိပါတယ်ခင
်ဗျစစ်ပြေးဒုက္ခတွေအများစုကတော့ဘေးလူရာကိုတိမ်းရှောင်ရင်အခက်အခဲမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်အမိုးကအဝိထဲနဲ့စားရည်တောက်ရည်အရေးပေါ်အကူအညီတွေလည်းအလွန်အမင်းလိုအပ်နေကြတာဖြစ်ပါလေရှင်
။ဖဲခုံမျိုးဘက်ကတိုက်ပွဲအခြေအနေကိုမဆူမုံကပြပြပေးခဲ့တာပါ။အခုတော့ကြိုင်မရောထောင်မှနောက်ထပ်နိုင်ငံရေးအကျဉ်းသားတို့တည်ဆုံတဲ့သတင်းကိုဆက်ပြီးတော့ပြပြပေးပါမယ်။မွန်ပြည်နယ်ကြိုင်မရောထောင်မှနောက်ထပ်နိုင်ငံရေးအကျဉ်းသားတယောက်အချိန်မီဈေးကူတာခွင့်မရခဲ့ပဲတည်ဆုံခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ဘက်ကထုတ်ပြန်ပါတယ်။တပတ်တွင်းဒါဟာဒုတိယမြောက်တည်ဆုံခဲ့တာဖြစ်ပါတယ်။အကျဉ်းတော်တွေထဲမှာကျန်းမာရေးစောင့်ရှောက်မှုအင်မတန်လိုအပ်နေပြီးတော့စိုးရိမ်စရာအခြေအနေဖြစ်နေတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ဘက်ကထောက်ပြပါတယ်။နိုင်ငံတကာအနေနဲ့အခုလိုအဖြစ်မျိုးတွေထပ်မကျော်အောင်ဆောင်ရွက်ပေးဖို့လဲနိုင်ငံရေးအကျဉ်းသားတွေကိုကူညီပေးသူတွေဘက်ကတောင်းဆိုလိုက်ပါတယ်။ရင်ကုန်ကပေးပို့လာတဲ့ဒီသတင်းကိုမိုင်းအကျဉ်းနိုင်ကပြောပြပေးပါရှင်
။ဒီမနက်ပိုင်းမှာတည်ဆုံသွားတဲ့ဥပြည့်ဖြိုးအောင်ရဲ့မိခင်ပါဥပြည့်ဖြိုးအောင်ဟာမွန်ပြည်နယ်ကြံမရောထောင်မှာတည်ဆုံခဲ့တာ
ပါလို့မရဘူးပေါ့ဟေးလို့ညာရနေဖုန်းကတော့လားလို့ဝေလို့လည်းဖုန်းပြန်လို့ရတ
ယ်ဒါဟာတပတ်အတွင်းမှာတင်နောက်ထပ်နိုင်ငံရေးအကျဉ်းသားတယောက်အချိန်မီဆေးကုသခွင့်မရဘဲတည်ဆုံခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကထုတ်ပြန်ပါတယ်ကြိုင်မျောထောင်မှာ January 12ရက်နေ့ကလည်းအစ္စလမ်ဘာသာဝင်အသက်43နှစ်အရွယ်နိုင်ငံရေးအကျဉ်းသားကိုရာရှင်ခဟာရှင်ဆိုသူလည်းတည်ဆုံခဲ့တာပါ အခုသေဆုံးသူဟာအသက်32နှစ်အရွယ်အာနာသိမ့်မှုကိုဆန့်ကျင်တဲ့အကြမ်းမဖက်တဲ့လှုပ်ရှားမှု CDM မှာပါဝင်ခဲ့တဲ့မီးတပ်ဝန်ထမ်းဥပြည့်ဖြူအောင်ဖြစ်ပါတယ်။သူ့ကိုစစ်ကောင်စီဘက်ကအကြမ်းဖက်ဥပဒေပုံမှ50နှစ်ကာကြီးနဲ့ဆွဆွဲပြီးတော့1900နှစ်ချမှတ်ခဲ့တာပါ။သေဆုံးခဲ့ရတာနဲ့ပတ်သက်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ဦးဆောင်ကော်မတီဝင်ဦးတိုက်ထွန်းက VOA ကိုအခုလိုပြောပါတယ
်။သူကဒီအပြင်ပေါ့နော်အဖက်မခံရင်ကာလမာရီကမကြခဏတော့သူဖိုင်အောင်နေတဲ့အချင်းရှိတယ်။မနေ့ကလည်းပုံမှန်တနေ့ကုန်လုံးကတော့ EC ပဲပြရမှာပါပဲပေါ့နော်။ညနေခင်းလောက်ရောက်တဲ့အခါမှာသူဖိုက်တေစအောင်ရင်းနဲ့တန်းအပိတ်သွားတာပေါ့နော်။ခုနကြီးကြိုကြောက်ခဲ့သူအောင်ရင်မတက်တာရဲ့ဆုံးပေါ့နော်။ဝန်ထမ်းတွေကိုခေါ်တယ်ခေါ်ပြီးတော့ထောင်မှာရှိတဲ့စေယုံကိုထောင်စေယုံကိုသူတို့ခေါ်သွားတယ်ပေါ့နော်စေယုံရောက်တဲ့အခါမှာတာဝန်ကျနေတဲ့ဂျူတီမာကစေယုံအုပ်ကြီးမရှိဘူးအဲ့မှာတာဝန်ကျနေတဲ့ဂျူတီကတော့ပဲဆိုင်ရာဆရာဝန်တယောက်တာဝန်ကျနေတာပေါ့နော်အဲ့တော့ကျန်တဲ့ဆရာဝန်လည်းမရှိတဲ့အခါမှာသူကမေးမြန်းပြီးမှလက်တော်သက်တာဖို့အတွက်ဆိုမှစေတလုံးထိုးပစ်လိုက်တယ်ပေါ့နော်အဲ့ခါမှာတော့သူနည်းနည်းလေးပြန်တက်တာရဲ့လို့ကျွန်တော်သိရတယ်တက်တာလို့ဆိုမှခါလေးသူအဲ့မှာအေးစလေးသူတနေရာမှာထိုင်ပြီးမှခါလေးငြိမ်နေချိန်ပါပဲတနိုင်ဒီကလောက်ကြာပါသူပြဿနာအမြုပ်တွေထွက်လာပြီးမှသူအောက်ကိုလဲကြသွားတာပေါ့နော်အဲ့ခါကျမှဒါမနိုင်တော့တဲ့အဆုံးမှာဒါကျွန်တော်ထောင်ဆရာဝန်ပေါ့နော်ခုနကကျွန်တော်ပြောတဲ့စေယုံအုပ်ကြီးရောက်လာတယ်အဲတက်ကယ်စီနှလုံးထိုးပြီးရဲပေါ့အဲ့မှာမတက်တာလဲဆိုမှအောက်ဆီဂျင်တက်ပြီးသူ့ကိုပြင်ပမှရှိရဲပေါ့နော်အဆိုးကစေယုံတေယုံကိုခေါ်ရတယ်ပေါ့နော်ခေါ်ရတယ်အဲ့စေယုံရောက်တဲ့ခါမှာတော့ဒါသူတည်ဆုံးသွားပြီဆိုတော့ကျွန်တော်တို့တိလိုက်ရတယ်ပေါ့လေ
ဒီမိနစ်2နာရီလောက်မှတည်ဆုံးကြောင်းထောင်ဘက်ကအကြောင်းကြားခဲ့တယ်လို့အစာအိမ်အချင်းပေါက်တယ်လို့ပြောဆိုခဲ့ကြောင်းမိသားစုနဲ့နှိဆက်သူက VOE ကိုအတည်ပြုပါရယ်သူဟာရန်ကုန်အင်းစိန်ကဖြစ်ပြီး2022တလပိုင်းမှာကရင်ပြည်နယ်ဖအံမြို့နယ်တန်လွင်တရားထိတ်မှာစစ်ကောင်စီကဖမ်းဆီးခဲ့ပြီးတဲ့နောက်ပုံမှား52ကာကြီးနဲ့2022ခုနှစ်နှစ်လပိုင်းမှာထောင်ဒဏ်9နှစ်ချမှတ်ခဲ့တာပါဖအံထောင်တောင်ကလေးထောင်မှာအဲ့ဒီနှစ်9လပိုင်းအထိနေခဲ့ပြီးတဲ့နောက်အခုတည်ဆုံးခဲ့ချိန်အထိကြိုင်မျောထောင်မှာအကျဉ်းချခံခဲ့ရတဲ့နိုင်ငံရေးအကျဉ်းသားတအုပ်ဖြစ်ပါတယ်အကျဉ်းထောင်တွေစီထောင်ဝင်စားပါဆယ်ပေးပို့ရမှာနိုင်ငံသားစေဝါတွေပို့ခွင့်ကန့်သက်ထားတယ်လို့အချင်းထောင်ထဲမှာလည်းလုံလောက်တဲ့စေဝါကုသခွင့်မရတဲ့ပြည်အရေးပေါ်လူနာတွေကိုအချိန်နဲ့တပြေးညီပြင်ပစေယုံစီပို့ဆောင်ကုသခွင့်မရခဲ့တာတွေကြောင့်နိုင်ငံရေးအချင်းသားတွေမတည်သင့်ပဲတည်ဆုံနေရတယ်လို့အချင်းသားတွေကအကူအညီပေးသူတွေကထောက်ပြနေပါတယ
်အဓိကတော့ကြာဒီထောင်ထဲမှာဒီကျမရေးဆောင်မှုအင်မတန်ညံ့ဖျင်းတဲ့ပြဿနာပေါ့နော်လူနာရေးအချင်းသားတွေကိုစေဝါကုသဖို့အတွက်တည်ချာချာဘာမှစီစဉ်ပေးထားတာမရှိဘူးချမ်းမြောထောင်မှာရှိတဲ့တာဝန်ခံထောင်ဆရာဝန်ဆိုတာကလည်းသူကိစ္စတစ်ခုခုရှိမှထောင်ထဲကိုဟိုစေကန်းကိုလာတဲ့ပုံစံမျိုးကျွန်တော်ကြားသိထားတယ်ပေါ့နော်အဲတကယ်တမ်းဟိုမဆုံးသင့်ပဲနဲ့ဆုံးသွားကြရတယ်ဟိုတကယ်ကိုကုသပေးမှုလိုအပ်တဲ့အခြေအနေမှာဆေးဝါးမလုံလောက်တာတွေရောဒီဆရာဝန်တွေရဲ့စနစ်တကျကုသပေးမှုမရှိတာတွေရောဒါတွေနောက်အဆင့်ဆင့်ဒီအမိန့်နာခံနေရတဲ့ကိစ္စတွေအကြောင်းပါကျွန်တော်နိုင်ငံချင်းသားတွေကမဆုံးရှုံးသင့်ပဲနဲ့ဆုံးရှုံးသွားတဲ့အနေအထားမျိုးတွေကျွန်တော်တို့ကြားနေရတယ်ပေါ့နော
်ဒီတစ်ပတ်အတွေ့သိဆုံးသူကိုရီးယားရှင်ဥပြည့်ဖြူအောင်တို့ရဲ့ရုပ်အလောင်းတွေကိုမိသားစုတွေစီပြန်ပို့မပို့ကိုတော့မသိရသေးပါဘူး။ဒါပေမဲ့လည်းမနဲ့ပြန်မှာမိသားစုတွေအနေနဲ့ကွဲလွန်သူကိုအချင်းတောင်မှာတွားရောက်ကြည့်ရှုမယ်လို့မိသားစုနဲ့နှိဆက်သူတွေစီကသိရပါဗျ။ဒါနဲ့ပတ်သက်လို့ကြိုင်မရောအချင်းတောင်နဲ့နေပြည်တော်ကအချင်းဦးစီးဌာနဘက်ကိုအချိန်ချင်းဆက်သွယ်ခဲ့ပေမယ့်ပြန်လည်လက်ခံဖြေဆိုတာမရှိခဲ့ပါဘူး။ထောင်နဲ့နှိဆက်သူတအုပ်ကတော့ကြိုင်မရောထောင်မှာအချင်းသားတွေလိုအပ်လို့နိုင်ငံသားဆေးဝါးတွေသွေးမယ်ဆိုရင်အခကျင်းငွေပေးရတဲ့ထောင်အခေါ်လိုင်းကျေးပေးနိုင်မှသာတင်သွင်းခွင့်ရှိတယ်လို့လိုင်းကျေးအနေအများပေါ်မူတည်ပြီးကြန့်ကြာတယ်လို့လည်းပြောပါရယ်နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဦးဆောင်ကော်မတီဝင်ဦးထွန်းကြည်ကတော့အကျဉ်းထောင်တွေတဲကနိုင်ငံရေးအကျဉ်းသားတွေအခုလိုတိတ်ဆုံးမှုတွေအပြင်သူတို့ရဲ့ရပိုင်ခွင့်တွေရအောင်စစ်ကောင်စီဘက်ကခွင့်ပြုလာအောင်ဖိအားပေးကြဖို့နိုင်ငံတကာကြက်ချီနီအဖွဲ့ ICRC နဲ့ကုလသမဂ္ဂလိုလူခွင့်ရေးတွေကာကွယ်ပေးနေတဲ့အဖွဲ့အစည်းတွေကိုအခုလိုတောင်းဆိုပါရစေ
။ဟုတ်တယ်အသက်မဆုံးရှုံးသင့်မင်းနဲ့ဆုံးရှုံးလာတာတွေတွေ့ရတယ်။အဲမီဒီယာနေတဆင့်ပေါ့နော်။ကုလသမဂ္ဂလောက်ကအဖွဲ့အစည်းတွေကလည်းတဆင့်ပေါ့နော်။ဒါတွေကိုလွှင့်ပြီးတော့တောက်လျှောက်စပြောင်းလုပ်နေတော့ညာလေအခုအချိန်ထိကတော့နော်တရားဝင်လိုက်စင်ထုတ်ပေးရတဲ့ပုံစံမျိုးပဲဗျာ။အရေးယူအဖြစ်ပေးတာတွေမရှိတဲ့ခါကျတော့သူတို့ကခက်တီတွေပဲနော်ပို့ပြီးတော့ပြောလာပြီးရှိဆိုတော့ပို့တိုးပြီးတော့အတွင်းမှာပို့တိုးပြီးတော့ဆောင်ရွက်လာတာတွေတွေ့ရတယ်ပေါ့နော်။အခုလိုမျိုးအသက်မဆုံးရှုံးသင့်မင်းနဲ့ဆုံးရှုံးနေရတဲ့နိုင်ငံကြီးတွေအတွက်ကိုနော်လည်း NUG အစိုးရမှလည်းတာဝန်ရှိပါတယ် လက်တွေ့ကြကြထိတိယယောက်အဒါပဲမြေပြင်မှာနိုင်ငံတကာနဲ့ချိတ်ဆက်ပြီးတော့ပူးပေါင်းဆောင်ရွက်မှာဖြစ်ပါလေ
။အာနာသိန်းကျင်ကနေ2024ခုနှစ်ဇန်နဝါရီလ15ရက်နေ့အထိနိုင်ငံရေးအကျဉ်းသား26,000နီးပါးရှိခဲ့ပြီးအခုလက်ရှိအချိန်ထိဆိုရင်နိုင်ငံရေးအကျဉ်းသား2,000နီးပါးဖန်စီခံထားရတော့မယ်လို့ AAPP ကသတင်းထုတ်ပြန်ထားပါတယ်။2023ခုနှစ်တွင်ဆေးဝါးစောက်ရှောက်မှုလုံလောက်စွာမရလို့တည်ဆုံးခဲ့ရသူစုစုပေါင်းအယောက်20နီးပါးရှိခဲ့တယ်လို့နိုင်ငံရေးအကျဉ်းသားတွေကကူညီဆောင်ရွက်ပေးနေသူတွေက VOE ကိုပြောပါတယ်ရှင
်။မွန်ပြည်နယ်ကြိုင်မယောထောင်မှာနောက်ထပ်နိုင်ငံရေးအကျဉ်းသားတဦးတည်ဆုံးတဲ့သတင်းမှအင်ဂျင်နီယာပြောပြပေးခဲ့တာပါ။အင်္ဂါကြတဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်။
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရရပါရှင်။
မင်္ဂလာညချမ်းသာတော်တာရှင်များရှင် VOA American တန်ရဲ့2024ခုနှစ်ဇန်နဝါရီလ16ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို9:00နာရီကနေ 10:00 အထိ American ပြည်အောင်စု Washington DC မြို့တော်ကနေ line to meter 19 kHz 15953 line to meter 25 kHz 11803line to meter 32 kHz 9335 line lab meter 190 kHz 1505တို့ကနေဓာတ်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့စိုက်ပျိုးရေးလုပ်ငန်း3ဓာတ်မြေဩဇာအနေနဲ့အကြောင်းစူးစီးတင်ဆက်ပေးထားတဲ့အမြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်နောက်ရေခဲပင်လယ်ထဲရေကူးနိုင်မဲ့ခရီးကြောင်းပြောပြပေးထားတဲ့ကဘာတလွားခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒီလိုအင်္ဂါညရဲ့အပတ်စဉ်တွေမတိုင်ခင်မှာတော့အရင်ဆုံးမြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးကြပါမယ်။မြန်မာနိုင်ငံကတောင်တူလယ်သမားတွေဟာသူတို့ရဲ့စိုက်ပျိုးရေးလုပ်ငန်းတွေအတွက်အဓိကဓာတုဓာတ်မြေဩဇာတွေကိုသာအားထားသုံးစွဲနေကြပါတယ်။အဲ့ဒီစားအလိုလျောက်ရှိနေပြီးသားဖြစ်တဲ့တဘာဝမြေဩဇာတွေကိုတော့စနစ်တကျသုံးစွဲတာမျိုးမရှိကြပါဘူး။ဒီအကြောင်းလေးလာထားတဲ့ကိုခင်မောင်စိုးမင်းကအခုလိုစူးစီးတင်ဆက်ပေးထားတာကိုနားဆင်ပါရှင်။
အရင်ကမတောင်တူလယ်သမားအများစုဟာစိုက်ပျိုးရေးလုပ်ငန်းတွေမှာဓာတုဓာတ်မြေဩဇာတွေကိုအဓိကထားသုံးစွဲနေကြပြီမဲ့အလွယ်တကူရရှိကြတဲ့သဘာဝမြေဩဇာတွေကိုတော့စနစ်တကျသုံးစွဲကြဖို့မေ့လျော့နေကြပါတယ်။ဓာတုဓာတ်မြေဩဇာတွေဟာတစ်နှစ်တည်းတစ်နှစ်ဈေးတွေခေါင်ခိုက်အောင်မြင့်တက်နေတဲ့အတွက်တောင်တူလယ်သမားတွေအနေနဲ့ဝယ်ယူသုံးစွဲဖို့အခက်အခဲတွေရှိလာကြပါတယ်။အဲ့ဒီအစားမိမိတို့ယာတဲ့လယ်ထဲမှာရှိကြတဲ့သီးနှံတွေကိုထုတ်ယူပြီးကြံရှိတဲ့ရိုးပြတ်တွေအပင်တွေကနေသဘာဝမြေဩဇာကိုအလွယ်တကူထုတ်ယူနိုင်တာအများသိရှိကြပြီမဲ့တကယ်တမ်းတန်ဖိုးထားလှုပ်ဆောင်သူကအတော်ကိုနေပါပါတယ်။ဒါနဲ့ပတ်သက်ပြီးရေစင်းစိုက်ပျိုးရေးတက္ကသိုလ်ကျောင်းစင်းလည်းဖြစ်ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့ဝန်ထမ်းဟောင်းတူလည်းဖြစ်တဲ့ကိုထက်စော်ထွန်းကအခုလိုပြောပါတယ်
ဒီမြန်မာနိုင်ငံမှာကျွန်တော်တို့အခုချိန်ကာလမှာတောင်တူလယ်သမားအားလုံးကပေါ့ကိုယ့်ရဲ့တိနံနေစိုက်ပျိုးရဲ့ဆွန့်ပစ်ပစ္စည်းတွေကနေပြီးတော့ထွက်ရှိလာတဲ့ဒီအကျွင်းအကြံတွေပေါ့နော်ဟင်းသီးဟင်းရွက်ဆိုင်ရင်လည်းဟင်းသီးဟင်းရွက်အကျဉ်းချမ်းကျွန်တော်တို့ဒီတောင်ယာဆိုင်ရင်လည်းတောင်ယာပေါ့နော်စပားဆိုင်ရင်လည်းစပားပေါ့နော်ဒီတိနံတွေကအကျွင်းအကြံမျိုးကျွန်တော်တို့ကစနစ်တကျပြန်လဲအသုံးပြုပြီးတော့ပေါ့နော်တဘဝမြေဩဇာတွေထုတ်လုပ်ပြီးတော့အခုချိန်ဒီမှာဟိုတောင်သူတွေအနေနဲ့မဖြစ်မနေတုံးဆွဲတဲ့နေပြီပေါ့နော်အဲ့လိုမတုံးဆွဲဘဲနဲ့ပေါ့နော်တဘဝမဟုတ်တဲ့ဓာတ်မြေဩဇာတွေကိုတော့ကျွန်တော်တို့ကမိခိုအားကိုးနေမယ်ဆိုရင်ကျွန်တော်တို့ရဲ့ဒီရေရှည်စားနပ်ရိက္ခာရရှိနိုင်အခက်အခဲတွေကိုကျွန်တော်တို့ကအများကြီးချိတ်ချောက်လာနိုင်တယ်ပေါ့နော်အဲ့အတွက်ကြောင့်မို့တောင်သူတိုင်းတောင်သူတိုင်းကစွန့်ပစ်ပစ္စည်းအမိုက်တွေကိုသဘဝမျိုးစားဥပမာအနေနဲ့ကျွန်တော်တို့ကိုယ့်ရဲ့အိမ်တွင်းမှာထုတ်လုပ်ပြီးတော့ကိုယ့်ရဲ့စိုက်ပျိုးတည်နံတွေအတွက်ပြန်လဲအသုံးချပြီးတော့ကျွန်တော်တို့အသုံးဆွဲမှသာကျွန်တော်တို့ရဲ့ရေရှည်စိုက်ပျိုးထုတ်လုပ်မှုတွေကမလျော့ကျဘဲနဲ့ပေါ့နော်ကျွန်တော်တို့ကထိန်းထားနိုင်မှာဖြစ်မယ်ဟိုတကက်ခက်ခက်ခဲခဲဤပညာအများကြီးနဲ့ကျွန်တော်တို့သုံးစရာမလိုဒီရိုးပြတ်တွေကျွန်တော်ထွက်လာတဲ့ဟာတွေကိုတောင်သူတွေကကျွန်တော်တို့ကပုံပြီးတော့မီရှိုးလိုက်တယ်ပေါ့နော်မီရှိုးလိုက်တဲ့အခါကျတော့ကျွန်တော်တို့ကပြာဓာတ်တစ်မျိုးလည်းပဲရတယ်သူ့မှာပါဝင်တဲ့ကျွန်တော်တို့ကတကယ်လိုအပ်တဲ့အာဟာရတည်းအကုန်လုံးကျွန်တော်တို့ကမီးထဲပါသွားတယ်ပေါ့နော်ကျွန်တော်တို့ကဓာတ်တွေကိုမလုတ်တော့ပဲပဲနေပေါ့နော်အဲ့ဒီအကျွင်းအကြံတွေကိုကျွန်တော်တို့ကမီးမရှိုးပဲနဲ့ကျွန်တော်တို့ကတိတိကျကျစနစ်တကျပုံပြီးတော့ပေါ့နော်မြေဆွေးပုံတွေနဲ့ကျွန်တော်တို့အခြားဒီတလိမ့်ဆန်အညစ်အကြေးပေါ့နော်ကျွန်တော်နွားချေးတို့လိုမျိုးဝက်ချေးတို့လိုမျိုးကြက်မွေးတဲ့သူဆိုရင်လည်းကြက်ချေးတို့လိုမျိုးဒါမျိုးတွေနဲ့ပေါ့နော်ကျွန်တော်တို့ပေါင်းပြီးတော့မှပြန်ထည့်မယ်ဆိုရင်ဒါတွေကပြန်လဲပြီးတော့တုံးဆွဲခြင်းအဖြစ်ပေါ့နော်ဒီမြေစီဩဇာတွေကပြန်ပြီးတော့တက်လာပြီးတော့ကိုယ့်ရဲ့အသိဉာဏ်အထွက်နှုန်းတွေလည်းတိုးလာမယ်ပရမီရှိုးတယ်ဆိုရင်တဘောပေါအောင်ခြင်းကိုလည်းဒုက္ခပေးတယ်ကျွန်တော်လူတွေလည်းဒုက္ခပေးတယ်တလိမ့်ဆန်တွေလည်းဒုက္ခပေးတယ်ပေါ့နော
်ဟိုးအရင်တုန်းကဆိုရင်မြေလက်ဒေသမှာရှိတဲ့တောင်သူတွေဟာနှမ်းတစ်ဝက်မြေဘဲတစ်ဝက်စိုက်ပျိုးတဲ့အလေအထရှိကြပါတယ်န နိုင်ငံအကျိုးမြတ်ကြီးမားပြီးမြေဘဲကတဘာဝမြေဩဇာပြန်လည်ရရှိဖို့ဖြစ်ပါတယ်။ဒါပေမဲ့လည်းနောက်ပိုင်းမှာတော့ဓာတုမြေဩဇာတွေကိုပဲအလွန်အကျွံအသုံးပြုကြပါတယ်။အဲ့ဒီအတွက်စိုက်ပျိုးမြေတွေဟာတဘာဝအလျောက်ရှိတဲ့မြေစည်းလွှာတွေပျက်စီးကုန်ပါတယ်။အကျိုးဆက်အနေနဲ့ကတော့ထွက်ရှိလာတဲ့သီးနှံတွေဟာ organic ခေါ်တဘာဝသီးနှံတွေမဖြစ်တော့ဘဲပြည်ပဈေးကွက်ကိုကြဲကြဲပြန့်ပြန့်ထိုးပေါက်နိုင်ခြင်းမရှိတော့ပါဘူး။ဒါနဲ့ပတ်သက်ပြီးလည်းရေစင်းစိုက်ပျိုးရေးတက္ကသိုလ်ကျောင်းစင်ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့ဝန်ထမ်းဟောင်းလည်းဖြစ်တဲ့ကိုထက်စော်ထွန်းကပဲအခုလိုပြောပါတယ်။
ဓာတုမြေဩဇာဒီဟာတွေကိုကျွန်တော်တို့ကအလွန်အကျွံနေသုံးတယ်ဆိုရင်တောင်သူအခေါ်ပလဲဒီမြေဩဇာတွေကိုကျွန်တော်တို့ကတဧကကို3 4 8 ထည့်ပြီးတော့သုံးတဲ့ဟာတွေဒီစပါးဆိုင်တဲ့တောင်သူတွေဆိုတာအလေထားလို့ဖြစ်နေပြီပေါ့နော်အဲ့လိုသုံးရင်းအပြင်ဘာတွေဖြစ်လာလဲဆိုရင်ဟိုမြေထဲမှာရှိတဲ့တဘောကအကျိုးပြုစီဝါတွေကိုကျွန်တော်တို့ကတပ်ပစ်တယ်လို့ဖြစ်တော့မြေရှင်တက်တွေပေါက်လာတယ်နောက်ပိုင်းကျတော့ဒီမြေဩဇာတွေမထည့်တော့ဘူးဆိုရင်ဒီလေရဲ့အထွက်နှုန်းတွေကဘလို့မှမရရှိတော့တဲ့ပြဿနာတွေထိတာကြုံရတယ်ပေါ့နော်
မြန်မာနိုင်ငံမှာအရင်ကဓာတုဓာတ်မြေဩဇာတွေထုတ်လုပ်ရောင်းချတဲ့နိုင်ငံတကာကုမ္ပဏီတွေရှိပေမဲ့2021စစ်အာဏာသိမ်းပြီးနောက်ပိုင်းမှာတော့ပြန်လည်ထွက်ခွာကုန်ကြပါတယ်။အဲ့ဒီအစားပြည်တွင်းကဓာတုဓာတ်မြေဩဇာထုတ်လုပ်တဲ့စီးပွားရေးလုပ်ငန်းတွေအများအပြားပေါ်ထွက်လာခဲ့ပါတယ်။ဒါပေမဲ့လည်းစိုက်ပျိုးရေးဌာနရဲ့ကြီးကြပ်စစ်ဆေးမှုသိမ့်မရှိတဲ့အတွက်အရေးအသွေးပိုင်းမှာတော့မေးခွန်းထုတ်စရာတွေရှိလာတယ်လို့စိုက်ပျိုးရေးကြောင်စင်ကိုထက်စော်ထွန်းကအခုလိုပြောပါတယ်။
ဓာတုဓာတ်မြေဩဇာတွေဓာတ်မြေဩဇာမှာဆိုရင်နိုင်ငံတကာကဝင်တာတွေရှိတယ်ပေါ့နော်နိုင်ငံတကာကတကယ်ကိုဓာတ်ရိုက်တင်သွင်းတဲ့ဓာတ်မြေဩဇာတွေရှိတယ်သူတို့မှာတကယ်ကို international ကနေပြီးတော့တင်သွင်းတာဖြစ်တဲ့အတွက်ကြောင့်သူတို့ရဲ့စံချိန်စံညွှန်းတွေနဲ့အမိကျွန်တော်တို့မြန်မာနိုင်ငံနဲ့ရောက်လာတဲ့ဟာတွေလည်းအများကြီးရှိတယ်ပေါ့နော်အခုလို့ကျွန်တော်တို့ခေတ်အခြေအနေကမကောင်းတဲ့အခါကျတော့ကျွန်တော်တို့မြန်မာနိုင်ငံမှာတာတာနေလို့မရဘူးနေလို့မရတဲ့အခါကျတော့ကျွန်တော်တို့ဒီလိုတကယ်ကို quality ပြည့်မီတဲ့ပေါ့နော်ကုမ္ပဏီတွေနိုင်ငံ international ကုမ္ပဏီတွေဒီမြေစီဩဇာကုမ္ပဏီတွေကကျွန်တော်တို့ဒီအခုချိန်မှာတခုပြီးတခုထွက်သွားကြတယ်ပေါ့နော်အဲ့အချိန်မှာပြည်တွင်းရဲ့ကုမ္ပဏီတွေရှိလာတယ်အဲ့အချိန်မှာပြည်တွင်းကုမ္ပဏီတွေမှာအများကြီးပေါ့နော်ကျွန်တော်တို့နာမည်ပေါင်းစုံနဲ့အခုနောက်ပိုင်းထုတ်လုပ်နေရတယ်တွေ့တယ်အဲ့ဒီကဲမှာမှတချို့တချို့တော့ဒီကုမ္ပဏီတွေကပေါ့နော်တို့ရဲ့ကိုပိုင်းစီးပွားရေးပဲကြည့်ပြီးတော့အစ်စ်အမှန်မလုပ်တော့ဘဲနဲ့ပေါ့နော်တို့ဖော်ပြထားတဲ့အချိုးအစားတွေလည်းမပါဘဲနဲ့အတုတွေပေါ့နော်တောင်သူတွေကိုဈေးပေါ်ပေါ်နဲ့သဘောမျိုးဖြန့်နေပေါ့နော်ဒီ2018လောက်တုန်းကဆိုရင်လည်းတီလာဝါမှာထုတ်လုပ်တဲ့ဒီမြေစီဩဇာတွေကပေါ့နော်ဆက်ဆေးတဲ့အခါမှာဒီစံချိန်စံညွှန်းမမီတဲ့ပြဿနာတွေဒါမျိုးတွေကြုံရတယ်ဒီဟာတွေကဘာတမ်းမှုဖြစ်လဲဆိုရင်ဒီတက်ဆိုင်ရာဌာနတွေစိုက်ပျိုးဌာနတွေအလုံးကနေစနစ်တကျမမှန်ကန်ကန်ထုတ်လုပ်မှုပိုင်းမျိုးတိချစနစ်ကြမကင်တွယ်တဲ့အခါကျတော့ဒီပြဿနာတွေဖြစ်လာတယ်ပေါ့နော
်မြန်မာနိုင်ငံမှာမီဒီယာတွေအများအပြားရှိပေမဲ့စိုက်ပျိုးရေးနဲ့ပတ်သက်တဲ့မီဒီယာကတော့နေပါနေပါသေးတယ်အဲ့ဒီအထက်မှာမှတောင်သူလယ်သမားတွေနဲ့ပတ်သက်တဲ့စိုက်ပျိုးရေးနည်းပညာသတင်းအချက်လက်နဲ့ရပိုင်ခွင့်တွေကိုကြဲကြဲပြန့်ပြန့်ပညာပေးတဲ့မီဒီယာကတိတ်မရှိပါဘူးဒါနဲ့ပတ်သက်ပြီးလဲစိုက်ပျိုးရေးကြောင်စင်ကိုထက်စော်ထွန်းကပဲသူ့အမြင်ကိုအခုလိုပြောပါတယ်
ကျွန်တော်တို့ဒီစိုက်ပျိုးရေးကနေပြီးတော့ပေါ့နော်တောင်သူတွေကိုကျွန်တော်တို့ကဒီနည်းပညာတွေသတင်းအချက်လက်တွေပေါ့နော်ပေးနေတဲ့ဒီမီဒီယာတွေကအတိုင်းအတာတစ်ခုရှိပေမဲ့ပေါ့နော်အဲဒါအရန်အားနည်းတယ်လို့ပြောလို့ရတယ်ဟိုအခုအချိန်နေဆိုရင်တော့ပိုဆိုးတာပေါ့နော်ကျွန်တော်တို့တကယ်ကိုထိထိရောက်ရောက်တောင်သူတွေရဲ့ကောင်းတဲ့ဟိုနားဝင်အောင်ပေါ့နော်တကယ်ကိုဒီလက်တွေ့သတင်းအချက်လက်တွေကိုပေးနိုင်တဲ့အစအဆုံးကျွန်တော်တို့စိုက်ပျိုးတဲ့အချိန်ကစပြီးတော့ပေါ့နော်ကျွန်တော်တို့ရိတ်သိမ်းနေနောက်တစ်ခုကတော့စားသုံးသူတွေဒီဈေးကွက်တွေအခြေအနေတွေပေါ့နော်တောင်သူတွေလက်ဝဲအထိရောက်ရှိဖို့ဟိုအရန်လိုအပ်နေသေးတယ
်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာစိုက်ပျိုးရေးနဲ့ပတ်သက်ပြီးမီဒီယာတွေအားနည်းသလိုတောင်သူလယ်သမားအရေးဆောင်ရွက်ပေးတဲ့တမကအသင်းအဖွဲ့တွေလည်းလှုပ်ရှားခွင့်မရကြပါဘူးအဲ့ဒီအတွက်တောင်သူလယ်သမားတွေကိုစိုက်ပျိုးရေးနဲ့ပတ်သက်ပြီးကောင်းကျိုးဆိုးကျိုးအကြံပေးနိုင်တဲ့အဖွဲ့အစည်းတွေမရှိကြတော့တဲ့အတွက်တောင်သူလယ်သမားတွေဟာမျက်စိပိတ်နားပိတ်ဖြစ်နေကြရပါတယ်။လက်ရှိအနေအထားအရလောင်စာဆီဈေးကြီးမြင့်တာ၊သွင်းအားစုလို့ခေါ်တဲ့ဓာတုဓာတ်မြေဩဇာအပါအဝင်စိုက်ပျိုးရေးလုပ်ငန်းသုံးတွေကဈေးနှုန်းအဆမတန်ကြီးမြင့်လာတဲ့အတွက်ကြောင့်လာမယ့်စိုက်ပျိုးရာသီအတွက်အခက်အခဲတွေအများကြီးရင်ဆိုင်ရနိုင်တယ်လို့အများစုကခန့်မှန်းနေကြပါတယ်။မြန်မာနိုင်ငံရဲ့အဓိကစီးပွားရေးဟာစိုက်ပျိုးရေးလုပ်ငန်းဖြစ်ပေမဲ့တကယ်တမ်းကျတော့စိုက်ပျိုးရေးလုပ်ငန်းဟာဘက်ဆုံချွတ်ချုံကျနေပြီးတောင်သူလယ်သမားတွေကိုယ်တိုင်ကလေယာလုပ်ငန်းတွေကိုစွန့်ခွာကာတရက်တစ်ကြေးကိုပြောင်းတခြားအလုပ်တွေလုပ်ကင်နေကြတာတနေ့တခြားများပြားလာနေပါတယ်ခင်ဗျာ
စ ဆိုင်ပြိုးရေးလုပ်ငန်းသုံးဓမြေဩဇာအန်ရဲ့အကြောင်းကိုမြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စွန်မင်းကတင်ဆက်ပေးခဲ့တာပါရှင်။လရဆိုင်ပြိုးရေးတောင်သူလယ်သမားအဆရှိတဲ့အကြောင်းအရာတွေနဲ့ပတ်သက်တဲ့သတင်းတွေသုံးသက်ချက်အမြင်တွေကိုစူးစီးပြီးတော့ VOA ရဲ့အပတ်စဉ်အင်္ဂါနေ့ညရုပ်မြင်သံကြားပေါ်ကရေဒီယိုအစီအစဉ်မှာနားဆင်ရှုစားနိုင်ပါတယ်။လိုက်တိုမီတာနဲ့ဖန်းယူနားထောင်နိုင်သလိုလူရုမိတ်ဆွေရုပ်သံလိုက်မှလည်းကြည့်ရှုနိုင်ပါတယ်ရှင်။အခုဆက်ပြီးတော့အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်ကိုတင်ဆက်ပေးကြပါမယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာထွက်ပြေးတိမ်းရှောင်ရတဲ့အထက်အမှုပညာသမားတွေလည်းအများကြီးပါဝင်ကြပါတယ်။အမေရိကန်ပြည်ထောင်စုဘက်ဖလိုမြို့မှာနေထိုင်ပြီးတော့ကိုကျန်းကျင်တဲ့အမှုပညာရဲ့နဲ့တော်လန်ရင်းမှာပါဝင်နေတဲ့ကဗျာဆရာဦးစောဝေအကြောင်းယူကရိန်းမြန်မာနိုင်ငံချက်အစီအစဉ်ကနေဟောင်းစာကတင်ဆက်ပေးထားပါတယ်ရှင်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပြည်ပနိုင်ငံတွေကိုထွက်ပြေးတိမ်းရှောင်တဲ့အထက်မှာအမှုပညာရှင်တွေလည်းအများကြီးရှိနေပါတယ်။အဲ့လိုအမှုပညာရှင်တွေအုပ်စုထက်မှာစာရေးဆရာ၊ပကြီးဆရာ၊ကဗျာဆရာ၊ကာတွန်းဆရာတွေနဲ့တခြားသောနယ်ပယ်ပေါင်းစုံကလူတွေလည်းပါဝင်ကြပါတယ်။ဒီလိုထွက်ပြေးတိမ်းရှောင်ရာကနေရောက်ရှိတဲ့နေရာတိုင်းမှာနေဦးတော်လည်းအတွက်တပ်နိုင်တဲ့ဘက်ကနေဆက်လက်ပါဝင်လှုပ်ရှားနေကြတဲ့လူတွေရှိသလိုတချို့ကနေရာတစ်ဘွားတစ်အတွက်ရုန်းကန်ရင်းနဲ့ဖျက်ဆီးနေကြရပါတယ်။လရှိအမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ဘက်ဖလိုမြို့မှာနေထိုင်ပြီးတော့ကိုကျွမ်းကျင်တဲ့အမှုပညာရပ်နဲ့တော်လန်ရဲမှာအများရန်လို့လို့တက်တက်ကြွကြွပါဝင်နေတဲ့ကဗျာဆရာဦးစောဝင်နဲ့ယူကရိန်းမြန်မာနှိုင်းရှင်ချက်အစီအစဉ်ကနေတွေ့ဆုံမေးမြန်းထားတာကိုနားဆင်ကြအောင်ဗျာ
ဘယ်လိုပါဝင်နိုင်လဲဆိုတာကိုအရင်စဉ်းစားတာပေါ့နော်ဟိုတိုင်းပြည်ပြည်ပကိုထွက်လာရပြီပေါ့ထွက်လာရတဲ့ဒီစစ်တပ်ရဲ့တံပက်စစ်တပ်ရဲ့ဖန်စီခြင်းမခံရအောင်နှိမ့်ဆက်ခြင်းမခံရအောင်ဆိုပြီးထွက်လာတဲ့အခါမှာပြန်မှရှိတဲ့ကိုယ်နိုင်ငံဘွားတွေကဘာတွေလုပ်နိုင်လဲဘာတွေလုပ်နေကြလဲအဲ့တော့အရင်ကြည့်တယ်အရင်ကြည့်ပြီးတော့သူတို့လုပ်နေတဲ့အလုပ်တွေတိုင်းပြည်ရဲ့လူထုတော်နိုင်ရေးအတွက်ထောက်ပို့လုပ်တဲ့အလုပ်တွေမှာတချို့အလုပ်တွေမှာဝင်ပါတယ်ဝင်ကူတယ်ပူပေါင်းဆောင်ရွက်တယ်တချို့လုပ်တွေကြတော့ကိုယ်ကိုယ်တိုင်ဥဆောင်ပြီးလူမြညာမှာတရားအနေနဲ့ organizer လုပ်ပြီးလုပ်ရမယ့်လုပ်တွေရှိတယ်အဲ့ဒီလုပ်တွေကိုကြတော့ကိုယ့်အကူဥဆောင်ပြီးလုပ်တယ်ဘလိုနည်းနဲ့လုပ်လဲဆိုရင်ရသမြရှာလို့ရသမြရံမုံငွေကိုအတုံးစည်းတွေအကုန်မခံမင်းနဲ့ပြည်ရင်းတော်လိုင်းအုပ်စုအတီးတီးရှိကိုလိုအပ်နေတဲ့ရှိကိုရအောင်ပုံမယ်ဆိုရက်အစီအစဉ်နဲ့လုပ်ဖြစ်တယ်ဖြစ်တယ်အဲ့မေးခွန်းကကျွန်တော်လည်းခဏခဏမေးဖြစ်ပါတယ်နော်ကိုယ့်အကူလည်းမေးဖြစ်တယ်ကိုယ့်လက်ပြကိုယ်လည်းမေးဖြစ်တယ်အဲကိုယ့်စိတ်အခြေအနေကိုလည်းကိုယ်ခဏခဏမေးဖြစ်တယ်ဒီကောင်းလေးကွာငါတို့ကနုပညာလက်နက်ကလည်းဘာမှမရှိဘူးဘာလို့ဒီလောက်ကြောက်ရလဲဆိုခုနပြောတဲ့နုပညာအားကြောင့်ငြင်းညံ့သွားမယ်တိုင်မှုခံမှုတွေမရှိတော့ဘူးဆိုလို့ရှိရင်ငင်းညာရင်တို့အတွက်အကျိုးအမြတ်ကမရှိတော့ဘူးလေအမှုပညာကြောင့်ငင်းညာသွားမယ်အမှုပညာကြောင့်အကျန်းဖက်မှုတွေမရှိတော့ဘူးဆိုရင်လက်နက်ကင်ပြီးတော့လှုပ်ရှားနေတဲ့လူတွေအတွက်လက်နက်ရှိမှအာဏာရတဲ့လူတွေအတွက်တို့အတွက်နေရာလည်းမရှိတော့အကျိုးစီးပွားလည်းမရှိတော့အဲ့ဒီအတွက်တို့ရဲ့အဓိကရန်သူဟာအနာရှင်မှန်တယ်များအမှုပညာပဲအမှုပညာရှင်ပဲအမှုပညာသမားပဲနှစ်မျိုးလုံးပြောတာနော်အမှုပညာရှင်ရှိရဲအမှုပညာသမားရှိရဲနှစ်မျိုးလုံးကိုသူတို့အဓိကထားပြီးတော့အဲသူတို့ရန်သူတို့တတ်မှတ်တယ်ခြေမုံတယ်တုတ်တင်တယ်ဖန်းစီရဲနှိမ့်ဆက်တယ်တတ်ဖြတ်တယ်အဲ့ဒါကြောင့်အဲ့ဒါကြောင့်သူတို့အမှုပညာကိုကြောက်တယ်အမှုပညာရှင်ကိုကြောက်တယ်အမှုပညာသမားကိုကြောက်တယ်ဆိုရပေါ့သူရောက်သွားကြတနာစရာကောင်းပါပူတင်းကကြောက်တာဒီလူပညာသမားဟာရုရှားနိုင်ငံနဲ့ပူပြီးတာတော်ကောင်းမွန်တဲ့လူမှုဘဝပတ်ဝန်းကျင်နဲ့ကဘာကြီးပေါ်မှာသူ့ထက်ကြော်ကြားပြီးတော့ဩဇာအာဏာရှိတော်မှာသူကြောက်တာသူအကြောက်လွန်ပြီးတော့တိုက်တာဒါကပူတင်းကိုပြောတာဆာလန်စကီကိုပြောချင်ပါတယ်နော်သူသမရဖြစ်နေလို့ပြောတာမဟုတ်ဘူးနုပညာမှာချင်းပြောချင်ပါတယ်နုပညာသမားလို့ဖြစ်လာလို့ရှိရင် လူပြာမားလို့ကိုလူလူကဖြစ်စေတကဘာလုံးဝဖြစ်စေလက်ခံထားလို့ရှိရင်အဲ့လူပြာမားလို့ဖြစ်တဲ့လူမှန်သမျှအမှန်တရားဘက်ကခိုင်မာတဲ့မရင်းမြိုင်တဲ့တန်ဋိဌာန်ရှိပြီးသားစွန့်လို့တဲ့စိတ်ရှိပြီးသားအဲ့ဒီအတွက်သူဟာယူကရိန်းသမရကိုတော်ပြီစမ်းလိုက်ချင်အောင်သူတဲ့အဟာအမားပဲသူကတာမန်ပေါ်လစ်တီရှင်တာမန်ပေါ်လစ်တီရှင်မှာစစ်တပ်ကလာတဲ့အာဏာရှင်တစ်ပိုင်းပေါ်လစ်တီရှင်အဲ့ဒါနဲ့ဟိုကအတ္တစ်နဲ့အများကြီးကွာလူသားတိုင်းသိလူပြောင်းသွားတဲ့နိုင်ငံကြီးမှာဘသူကဖြူစင်တယ်ဘသူကမြင့်မြတ်တယ်ဆိုတာလူသားတိုင်းသိတယ်အဲ့တော့လူပြောင်းသွားခြင်းဇန်တင်လာလို့ဖြစ်ပါလိမ့်မယ်ဇာလန်စကီကိုတော့ဘယ်တော့မှသူ့ရဲ့ဩဇာနဲ့သူ့ရဲ့ဆုံးဖြတ်ချက်တွေသူ့ရဲ့သူ့တိုင်းပြည်ပေါ်စွန့်လို့အနစ်နာခံလို့စိတ်တွေပူတင်ဘယ်တော့မှမပြီးရောစစ်နိုင်ရဲ့မနိုင်ရဲ့ကိုမပြောဘူးအဲ့ဒီဒီနှစ်ယောက်ရဲ့ကာရိုက်တာနဲ့ဒီနှစ်ယောက်ဖွဲ့စည်းထားတဲ့အစိုးရနှစ်ရက်ရဲ့သဘောတူအောင်ပဲပြောတာ
တကတော့ကဗျာဆရာဦးစောဝေကယူကရိန်းနဲ့မြန်မာတို့ရဲ့အရေးမှာသူတက်ကြွတဲ့အမှုပညာနဲ့ဘလို့တွေပါဝင်လှုပ်ရှားနေလဲဆိုတာကိုပြောပြပေးသွားတာပဲဖြစ်ပါတယ်နောက်တစ်ပတ်မှာလည်းဒီစီစင်မှာဘလို့တွေပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်းစားပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ
ယူကရိန်းမြန်မာလွတ်မြောက်ရေးနဲ့ကြပြအကြောင်းယူကရိန်းမြန်မာနိုင်ငံရှင်ချက်အစီအစဉ်မှာဟောင်းစာကတင်ဆက်ပေးခဲ့တာပါရှင်။ VOA American အတန်လွှင့်အစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင်တော့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်။အခုဆက်ပြီးတော့သတင်းဆောင်မတစ်ခုကိုထုတ်ဝေပေးကြပါမယ်။တနင်္ဂနွေနေ့ကပဲဟာမတ်စစ်သွေးကြတွေအစ္စရေးကိုအကြမ်းဖက်တိုက်ခိုက်ခဲ့တာရက်တရာပြေသွားပြီဖြစ်ပါတယ်အစ္စရေးဘက်ကလည်းဂါဇာဒေသကိုအဲ့ဒီအချိန်ကလေးကစစ်ရေးအရာဆက်ပြီးတော့တုံ့ပြန်တိုက်ခိုက်နေတာပါစစ်ကြောင်းအစ္စရေးနဲ့ပါလက်စတိုင်းအရသားတွေထိခိုက်ပျက်စီးမှုတွေရင်ဆိုင်နေရတဲ့အခြေအနေကို Veronica Belzares Iglesias ပြောထားတဲ့သတင်းကိုတော့ဦးသိန်းထိုင်ဦးကပြောပြပါလိမ့်မယ်ရှင
်ဟာမတ်စစ်သွေးကြော်ရီအစ္စရေးနဲ့ရဲကျူးကျော်ဝင်ရောက်ပြီးအစ္စရေးနိုင်ငံသားထောက်နေရာလောက်ကိုတပ်ဖြတ်ခဲ့တယ်လို့လူ140လောက်ကိုပြန်ပြီးဆွဲသွားခဲ့တာရှေ့ပေါင်းတရာပြေးသွားပြီဖြစ်ပါလေ။အော်တိုဝါလာ9ရဲ့ကျူးကျော်မှုနောက်ပိုင်းအ ਨੇ ဆုံးဒီဇာကင်105ရောက်ပြန်လွတ်မြောက်လာခဲ့ပါလေ။အတော်များများကဖမ်းဆီးခံရဆဲဖြစ်သလိုမိသားစုနဲ့ဆက်သွယ်မရသေးပါဘူး
။ Present without food without light
အချင်းချတဲ့သူတွေကိုဘာစားစရာမှမကြွေးပါဘူး။အလင်းရောင်မရှိတဲ့နေရာ၊ရေမရှိဘဲနေရာတွေမှာနေရပါတယ်။လူတယောက်လိုထားတာမဟုတ်ပါဘူ
း။ Israel ကဟာမတ်စစ်သွေးကြွားတွေကိုပြင်းထန်ထားပြီးဂါဇာကိုလေကြောင်းကရောမြေပြင်ကပါထိုးစစ်ဆင်ခဲ့ပါလေ။ဒီထိုးစစ်ကြောင့်ပါလက်စတိုင်းဘက်က2,400လောက်အသက်ခံခဲ့ရမယ်လို့ခန့်မှန်းပါတယ်။သေဆုံးသူအများစုဟာမိန်းကလေးနဲ့ကလေးငယ်တွေလို့ဂါဇာမှာရှိတဲ့ဟာမတ်စ်တွေရဲ့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။လူရေ2,300ရှိတဲ့ဂါဇာရဲ့85ရာခိုင်နှုန်းအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။အဲ့ဒီထဲမှာကိုဝင်6လရှိပြီဖြစ်တဲ့မျိုးသမီးဟာဗာဘက်ကလည်းပါဝင်ပါတယ်။
بالمقبل على طفل يعني
هيك لها جماعه كلي مو يا ما با مو يمه يا အတွက်จูပြီးတော့ซိုးရင်ပါတယ်ဘယ်မှာမွေးရမလဲမသိပါဘူး။မီးဖွားနိုင်အောင်ဘလို့လုပ်ပေးမလဲကျမမသိပါဘူး
။ပေါ်ရမင်းကြီးဖရန်စစ်ကတော့ဘာတီကန်နန်တော်ကနေငင်းချမ်းရေးကိုထပ်ပြီးတိုက်တွန်းနေပါတဲ
့။အိမ်ဦးခရီးမင
်းစစ်ကိုနိုင်ကလူသားဆန်မှုကိုစန့်ကျင်တဲ့ရာဇဝတ်မှုဖြစ်ပါတယ်။လူတွေကငင်းချမ်းရေးကိုလိုချင်ပါတယ်။ကဘာကငင်းချမ်းရေးကိုလိုလားပါတယ်
။သတင်းဘက်ကယောမလန်ဒန်ဝါရှင်တန်မြို့တော်နေရာအဆုံးဂါဇာစစ်အုံသက်ဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်။ဣသရေလဝန်ကြီးချုပ်ဗင်ဂျမင်နတန်ယာဟူကတော့လူထုရဲ့တောင်းဆိုချက်ကိုလက်မခံသေးပါဘူ
း။အခါမှာတွေ့ရင်
ဒီချိန်မှာပထမဆုံးကတော့စီရေအသုံးစိတ်ကိုဦးစားပေးရပါလိမ့်မယ်။ဟာမတ်တွေကိုချီးမိုးရင်းနဲ့ဖမ်းဆီးခံရတဲ့တုံ့ပန်းတွေပြန်ပြီးတော့လွတ်မြောက်ရေးအပါအဝင်စစ်ပွဲရည်မှန်းချက်ပြီးစီအောင်ဒီနေ့ဆက်တိုက်ရပါလိမ့်မယ်
။စနေနေ့ကတော့အမေရိကန်ပြည်ထောင်စုကဂျမ်ဖဲအဖွဲ့အဖြစ်သတ်မှတ်ထားတဲ့ဟာမတ်အဖွဲ့ထိတ်တန်းအရာရှိတူဖြစ်သူအိုစမာဟမ်ဒန်ကတစားကန်တွေကိုသူတို့ကောင်းကောင်းမွန်မွန်ဆောင်ရှောက်ထားပါလေလို့ပြောပါလေ။တစားကန်ဒီအတွက်စေဝါထောက်ပံ့နေအောင်ကတ္တာနိုင်ငံဂျာဝေညီနှံပြီးအစ်စင်းနဲ့သဘောတူညီချက်ရယူထားတာကိုလည်းသူကကိုးကားပြောဆိုသွားပါလေ
။တ
တို့ကကောင်းကောင်းမထားခြင်းနဲ့ဆန္ဒရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ပြည်သူတွေအတွက်ရှိတဲ့စိတ်လောက်နဲ့ပဲကျွန်တော်တို့ကတို့ကိုဆက်လျှောက်ပေးနိုင်ခဲ့တာပါ။အခုလိုစေဝါးတွေပေးဖို့နိုင်အောင်စာပြုတ်လွှတ်ဆောင်ခဲ့တဲ့ကတ္တာကညီကိုတွေကိုလည်းကျေးဇူးတင်ပါတယ်
။စစ်ပွဲလက်တလောပြီးဆုံးမဲ့ရေးရောင်မမြင်ရသေးတဲ့အချိန်ထယ်ဗီမာတော့ငြိမ်သက်ဆူတောင်းတဲ့လူထုစုဝေးပွဲတွေတင်းကုန်တွေကကျင်းပပါလေ။တစားကနေဖန်ခံခဲ့ရတဲ့နေ့တရားရေးအတွက်ကိုကူစားပြုပြီးစက္ကန့်တရားငြိမ်သက်ဆူတောင်းခဲ့ကြတာပေါ့။စီရဲ့အနေထားယုံကြည်ခွဲမှုထိမ့်မှတော်လာလှုပ်ရှားမှုတွေနဲ့ရောင်းဝယ်တဲ့လုပ်ငန်းတွေကိုရပ်ဖို့အစ္စရေးလူ့သမားသမိတ်ကများအဖွဲ့ချုပ်ကတောင်းဆိုခဲ့ပါတယ်ခင်ဗျာ
Israel Hamas Gaza စစ်ပွဲရက်တရအကြောင်းကိုဥဒိတ်ထိုင်ကတင်ဆက်ပေးခဲ့တာပါ VOA မြန်မာဘာသာအစီအစဉ်တွေကိုည10:00နာရီတိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်အလှည့်ပါဒီတစ်ပတ်တော့ရေခဲပင်လယ်ထဲရေကူးနိုင်မဲ့ခရီးအကြောင်းကိုပြောပြပေးထားပါတယ်ပုံမှန်အပျော်ခီးထွက်ရတာမျိုးထက်ထူးထူးခြားခြားစွန့်စားရတဲ့ခရီးမျိုးထွက်ချင်သူတွေအတွက်ရေခဲပင်လယ်ထဲမှာရေကူးနိုင်မဲ့ခရီးမျိုးလည်းရှိပါတယ်ဖင်လန်နိုင်ငံကနေရေခဲပင်လယ်တဲကိုရေခဲခွဲတင်ပေါ်ကြီးစီးသွားပြီးတော့ရေခဲပင်လယ်ထဲမှာရေကူးနိုင်ဖို့မဆုမြတ်မုံကကဘာတလွာခီးသွားစီစဉ်ကနေခေါ်သွားပါလိမ့်မယ်ရှင်
ဖီဒနိုင်ငံနဲ့ဖင်လန်နိုင်ငံကြားက Baltic ပင်လယ်ရဲ့မြောက်ဘက်အချမ်းဖြစ်တဲ့ Bosnia ပင်လယ်ဟာနှစ်စဉ် November လလောက်ကစပြီးတော့ April လလောက်ထိရေခဲနေလေရှိပါတယ်။ကမ္ဘာလှည့်ခီးသွားတဲ့အနေနဲ့ Bosnia ပင်လယ်ထဲကိုရေခဲခွဲသင်္ဘောကြီးနဲ့သွားတဲ့အတွေ့အကြုံရနိုင်အောင်လို့စီစဉ်ပေးထားတဲ့ခီးစဉ်တွေရှိနေတာမို့ရေခဲပင်လယ်ထဲကိုခီးထွက်နိုင်ကြပါတယ်။ Polar Explorer Icebreaker ဆိုတဲ့ခီးစဉ်တစ်ခုကတော့ဖင်လန်နိုင်ငံမြောက်ပိုင်း Lapland ဒေသကနေဘော့သနီးယားရေခဲပင်လယ်ထဲကိုနေချင်းပြန်သွားနိုင်တဲ့ခရီးစဉ်ဖြစ်ပါတယ်။ဥတ္တရအလင်းတန်းတွေမြင်ရဖို့စောင်းရသည့်ပွဲတော်အငွေ့အသက်တွေခန်းစားနိုင်ဖို့စသဖြင့်ဖင်လန်နိုင်ငံကိုကမ္ဘာနိုင်ငံဆောင်ကခီးတွေလာလည်နေကြတာမို့ဒီခီးတွေထဲမှာစွတ်စွတ်ဆာဆာအတွေ့အကြုံရခြင်းတွေအတွက်ဒီခရီးကအန်ဂိုက်ဖြစ်ပါတယ်။ရေခဲခွဲတင်မောကြီးပေါ်ကနေရေခဲနေတဲ့ပင်လယ်ကြီးထဲမှာဘယ်လိုသွားနေသလဲဆိုတာကိုကိုယ်တိုင်မြင်တွေ့လေ့လာနိုင်ကြမှာဖြစ်ပါတယ်။ နိုင်ငံဆောင်ကကဘာလှည့်ခီးတွေတွေကိုရေခဲခွဲတင်မောကြီးနဲ့လိုက်ပို့ပေးနေသူဖြစ်နေပါပြီ။ Polar Explorer Icebreaker ရေခဲခွဲတင်မောကြီးကလည်းရေခဲပင်လယ်တွေထဲမှာမောင်းနှင်ဖို့အတွက်1986ခုနှစ်တုန်းကဂျာမနီနိုင်ငံမှာဆောက်လုပ်ခဲ့တာဖြစ်ပါတယ်။အရင်တုန်းကလေးလာရေးနဲ့ရေနံတွင်းတုလုပ်ငန်းတွေအတွက်ထောက်ပို့ရေးလုပ်ပေးခဲ့တဲ့ရေခဲခွဲတင်မောကြီးကို1992ခုနှစ်မှာအစအဆုံးပြင်ဆင်ပြီးတော့အခုတော့ကဘာလှည့်ခီးသွားလုပ်ငန်းတင်မောအဖြစ်နဲ့အသုံးပြုနေတာဖြစ်ပါတယ်။အထက်ခုနှစ်ထပ်ပါပြီးတော့88မီတာအရှည်နဲ့14မီတာအကျယ်ရှိတဲ့သင်္ဘောကြီးတွေကသင်္ဘောသားတွေအတွက်သာဆိုတဲ့အခန်းကလွဲလို့သင်္ဘောပယ်ထိန်တဲ့အခန်းအင်ဂျင်ဆက်ခန်းစသဖြင့်ချန်တဲ့အခန်းတွေအားလုံးကိုခီးတွေတွေဝင်လေ့လာကြည့်လို့ရပါတယ်။လူ200နီးပါးဆက်တဲ့ရေခဲခွဲသင်္ဘောကြီးပေါ်ပါလာတဲ့ခီးတွေတွေဘေးကင်းစေဖို့တာဝန်ကလည်းသင်္ဘောကပတင်အတွက်တော့မလွယ်လှပါဘူး
။ Yeah it's a big responsibility and but that'sPart of the game here
ကျွန်တော်တို့တော့အသိအတာဝန်ကြီးပါတယ်ရေခဲနေတဲ့ပင်လယ်ပြင်ထဲမှာဘလို့လမ်းဖောက်သွားရတယ်လဲဆိုတာလူတွေကိုပြဖို့ဒီခီးစဉ်ကိုလှုပ်ထားတာဆိုတော့လေအသေးချာတာဝန်ယူပေးရပါတယ
်ရေခဲခွဲသင်္ဘောကြီးနဲ့သွားတဲ့ခရီးမှာအထူးခြားဆုံးကတော့အနှုတ်22ဒီဂရီဆယ်လ်ဆီယပ်လောက်အေးတဲ့နေရာမှာရေကူးရတာဖြစ်ပါတယ်ရေခဲနေတဲ့ပင်လယ်ပြင်ကြီးတွေကရေခဲတွေရှင်းသွားအောင်လို့သင်္ဘောကြီးကလှုပ်ပေးထားတဲ့နေရာမှာရေကူးနိုင်ကြတာဖြစ်ပါတယ်ရေကူးတဲ့အခါမှာလည်းဘေးရနေရကင်းအောင်လို့ချုပ်လုပ်ထားတဲ့ survival suit ဝတ်စုံနဲ့ကူးကြရတာဖြစ်ပါတယ်
။ Normally everyone swims. Even people are not considering in the beginning. They think now that's not for me. It's too scary, too dangerous, too cold. When they see
ပုံမှန်အဖြစ်တော့လူတိုင်းရေစင်းကူးကြပါတယ်။ပထမတော့မကူးချင်ဘူးကြောက်ဖို့ကောင်းတယ်အန္တရာယ်များတယ်။အရန်အေးတယ်ဆိုပြီးတော့မကူးချင်ကြတဲ့သူမျိုးတော်မှနောက်တော့စင်းကူးကြပါတယ်။အထူးပြုလုပ်ထားတဲ့ရေကူးအိမ်ကြီးတွေကအရန်လည်းနွေးပါတယ်။ရေလည်းမနစ်နိုင်ပါဘူး။ကိုဝစ်ထားတဲ့အဝတ်စားပေါ်မှာထပ်ပြီးတော့ဝစ်လိုက်ရုံပါပဲဘီကီနီလိုမျိုးဝေးရတာလည်းမဟုတ်ဘူးလေဒီရေကူးဝတ်စုံလေးကိုဝစ်ပြီးတော့ကူးရေနစ်မှာကိုလည်းစိုးရိမ်နေစရာမလိုပါဘူး ရေလဲကောင်းကောင်းကူးထက်ဖို့မလိုဘူးဆိုတာကိုသဘောပေါက်သွားကြတာနဲ့အားလုံးစင်ကူးကြတော့တာပါပဲ
။
ရေခဲပင်လယ်ထဲမှာရေကူးရေစိမ့်နိုင်အောင်လုပ်တဲ့ survival suit ဖြစ်တာမို့ကလေးတွေပါရေထဲဆင်းဖို့လုံခြုံပါတယ်။တနားလောက်ရေကူးချိန်ပေးထားတာမို့ရေခဲပင်လယ်ထဲမှာစိမ့်ပြင်းနေပြေနေနိုင်တယ်လို့ရေခဲပင်ပေါ်လမ်းလျှောက်ကြည့်တာတို့ဓာတ်ပုံရိုက်တာတို့လည်းလုံနိုင်ကြပါတယ်။ရေခဲခွဲတင်မောကြီးစီးတဲ့သူအားလုံးကိုရေခဲထဲမှာရေကူးအောင်လက်မှတ်တင်မောကပတန်ကအမှတ်တရလက်ဆောင်အနေနဲ့ပေးတာကလည်းဖီးတယ်ရဲ့အတွက်ပျော်စရာအတွေ့အကြုံတစ်ခုဖြစ်ပါတယ
်။ I learned it.ANJ ပါတယ်ကျမထင်တာမျောလင့်ထားတာထက်တောင်ပိုပါတယ
်ကိုဗစ်ကရောဂါဖြစ်နေတော့ကတနေရာကနေတနေရာခီးသွွားကန့်သတ်မှုတွေလုပ်ခဲ့တာကြောင့်ပြန်ဖွင့်တဲ့အခါမှာတော့ခီးသွွားဝါသနာပါသူတွေဟာတမယိုးချအပျော်ခီးမျိုးထက်ကိုတသက်မှာတစ်ခါသာရတဲ့အတွေ့အကြုံရနိုင်တဲ့ထူးထူးခြားခြားခီးတွေကိုပိုထွက်လာကြပါတယ်ဒါကြောင့်လဲအခုလိုမျိုးကမ္ဘာမျက်ဝင်ရိုးစွန်းနာအထီရောက်နေတဲ့အာတိတ်ဆဝိုင်းထဲမှာရှိတဲ့နိုင်ငံမျိုးတွေကိုခီးထွက်နေကြတာဖြစ်ပါတယ်ဖင်လန်နိုင်ငံမှာဆိုရင်2023-24 ဆောင်းရာသီခီးသွွားကာလမှာလာလေချသူအထူးများပြတယ်လို့ခီးသွွားလုပ်ငန်းလုပ်သူတွေကပြောကြပါတယ
် This season is how we call it boom after corona so we get the people who missing traveling
အခုခီးသွွားရာသီကတော့ကိုဗစ်လွန်ကာလခီးသွွားတွေအများများတဲ့ရာသီလို့ကျမတို့ပြောပါတယ်တစ်နှစ်နှစ်နှစ်လောက်ခရီးမထွက်ရလို့ခရီးထွက်ချင်နေတဲ့သူတွေအာရှနိုင်ငံတချို့မှာနှစ်နဲ့ချီပြီးတော့ခရီးမထွက်ရလို့ပိတ်ထားပြီးတော့ပြန်ဖွင့်ပေးလိုက်လို့ခရီးထွက်ချင်တဲ့သူတွေနဲ့ဆိုရင်တော့ရေပိုက်ကိုဖွင့်လိုက်လို့ရေတွေတလဟောထွက်လာတယ်လို့မျိုးခရီးထွက်ချင်တဲ့သူတွေလည်းအရန်ကိုများလာပါတယ
်ဖင်လန်နိုင်ငံမြောက်ပိုင်းအာတိတ်ဆဝိုင်းဒေသဖြစ်တဲ့လက်ပလန်ဒေသကနေရေခဲခွဲတင်မောကြီးနဲ့၃နာရီကြာစီးပြီးတော့ဘော့သနီးယားပင်လယ်ထဲမှာရေကူးတိုင်တဲ့ Polar Explorer Icebreaker ခီးအတွက်ခီးတဲ့တယောက်ကိုဒေါ်လာ300ကျော်နဲ့ညီများတဲ့285ယူရိုငွေပေးရမှာဖြစ်ပါတယ်။တခြားမှာမရနိုင်တဲ့ထူးခြားတဲ့အတွေ့အကြုံအတွေ့ဈေးကမသေးလာပေမဲ့စောင်းရသည့်ခီးသွွားရသည့်ဂုံ2024မှတ်လလောက်အထိကဘာလှည့်ခီးတဲ့1000ခွဲကနေ2000ကျားလာလိမ့်မယ်လို့ရေခဲခွဲတင်မောလုပ်ငန်းကခန့်မှန်းထားပါတယ်ရှင်။ကျမစူမြတ်မမ
ရှိခဲ့ပင်လဲတဲ့ရေကူးနိုင်မဲ့ခီးအကြောင်းမဆုမြတ်မွန်တင်ဆက်ပေးခဲ့တဲ့ကဘာတလခီးသွားအစီအစဉ်မှာနားဆင်ခဲ့ကြတာပါ။အင်္ဂါကြရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VOA မြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒေါက်တာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@vnews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတစင်းလဲပေးပို့နိုင်ပါတယ်။အင်္ဂါကြအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပေါ့အခုဆက်ပြီးတော့ဒီညရဲ့နောက်ဆုံးရသတင်းအကြီးချုပ်ကိုမက်ခင်လီကဆက်ပြီးတော့ပြောပြပေးပါရှင
်။ Hamas တွေကိုအပြင်းထန်ခြေမုံးမဲ့အဆုံးသတ်အဆင့်စစ်ပွဲအပြီးသက်ဆင်နွှဲဖို့အတွက်အစ္စရေးကာကွယ်ဝင်ကြီးကပြောဆိုပြီးနောက်တရက်ဖြစ်တဲ့ဒီကနေ့မှာပဲဂါဇာဒေသမြောက်ပိုင်းနဲ့တောင်ပိုင်းမှာလေကြောင်းကနေတိုက်ခိုက်ခဲ့ကြောင်းအစ္စရေးကသတင်းထုတ်ပြန်ထားပါတယ်။မြောက်ပိုင်းရှစ်တီဒေသစစ်သွေးကြွတွေရှိတဲ့နေရာနဲ့ခရယူနစ်ဒေသတွေကိုလေကြောင်းကနေတိုက်ခိုက်ခဲ့တာပါ။အစ္စရေးတပ်ဖွဲ့တွေကစစ်သွေးကြွဒါဇင်ပေါင်းများစွာကိုတပ်ဖြတ်ခဲ့ပြီးဒုံးကျည်တက်ဆင်မှုတရားခန့်ကိုရှာဖွေတွေ့ရှိခဲ့တယ်လို့လည်းပြောပါတယ်။မြမအကြက်တဲနဲ့ပြိပခါကိုအဖြေရှာရေးစစ်ကောင်စီခေါင်းဆောင်တွေနဲ့တိုင်းရင်းသားအဖွဲ့အစည်းတွေကြားဆွေးနွေးနိုင်ပွဲကျင်းပနိုင်အောင်လို့ထိုင်းအစိုးရကကမကထလုပ်ပြီးတော့အကြောင်းဝင်ဆောင်ရွက်ပေးဖို့ပြင်ဆင်နေတဲ့အကြောင်းဒီကနေ့ထုတ်ဘန်ကောက်ပို့သတင်းစာမှာရေးသားထားပါတယ်။တစ်ချိန်တည်းမှာပဲဘေးဒုက္ခရောက်နေတဲ့မြန်မာနိုင်ငံသားတွေအတွက်လူသားချင်းစာနာမှုအကူအညီတွေကြကြပြန့်ပြန့်ပေးနိုင်မှုကိုလည်းပြင်ဆင်နေတယ်လို့ဒီအစီအစဉ်တွေကိုတည်တဲ့စစ်တပ်ကသတင်းရက်ကွက်ရဲ့ပြောဆိုချက်ကိုကိုးကားပြီးဖော်ပြထားပါတယ်။တွေ့ဆုံဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးတော့ဘလို့စီစဉ်မယ်ဆိုတာကိုတော့သတင်းမှာအသေးစိတ်ဖော်ပြမထားသေးပါဘူး။အင်ဒိုနီးရှားအာဏာပိုင်တွေအနေနဲ့ရိုဟင်ဂျာတွေကိုတည်ဆောင်လာတဲ့ဆက်လီတွေကိုကန့်ကွက်ခွင့်မပေးဘဲနဲ့ပင်လယ်ထဲပြန်လွှတ်နေတာတွေရပ်တန့်ပြီးတော့ရိုဟင်ဂျာတွေပေါ်နှိပ်စက်ညှဉ်းပန်းနေတာတွေရပ်တန့်ရေးစုံစမ်းစစ်ဆေးပေးဖို့HRW လူအခွင့်ရေးစောင့်ကြည့်အဖွဲ့ကတောင်းဆိုလိုက်ပါတယ်ခိုလုံခွင့်ရှောက်ထားသူရိုဟင်ဂျာတွေကိုအနည်းဆုံးဘေးကင်းလုံခြုံမှုရှိတဲ့စိတ်ကမ်းတွေကိုကတ်ခွင့်ပြုပြီးတော့သူတို့ကိုကာကွယ်ပေးတာနဲ့စာနာမှုဆိုင်ရာအကူအညီတွေပေးတာတွေအပြင်အွန်လိုင်းပေါ်မှာသူတို့အပေါ်အမုန်းတရားပွားလာအောင်သွေးထိုးလှုံ့ဆော်တာတွေကိုလည်းစုံစမ်းဖော်ထုတ်ပေးဖို့အတွက် HRW ကတောင်းဆိုထားပါတယ်အင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်မြို့တော်ဘန်ဒါအာချေးဒေသမှာအမျိုးသမီးနဲ့ကလေးငယ်တွေအများစုပါဝင်တဲ့ရိုဟင်ဂျာ138ယောက်ကိုယာယီနေထိုင်ခွင့်ပေးထားတဲ့နေရာကိုပြီးခဲ့တဲ့ဒီဇင်ဘာ29ရက်နေ့က
ကျောင်းသားတရာကျော်ကရဲတွေရဲ့အတားအဆီးတွေကိုဖျက်ဆီးပြီးတော့ဝင်ရောက်ခဲ့တဲ့ဖြစ်ရပ်ကိုလည်းစုံစမ်းဖော်ထုတ်ပေးဖို့အတွက် HRW ကတောင်းဆိုထားတာဖြစ်ပါတယ်ရှင်
။တရင်ကျချုပ်ကိုမက်ခင်လီကပြောပြပေးသွားတာပါ။အင်္ဂါညအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုမတ်ဆူမိုကထုတ်လုပ်ရင်းမှုကိုစီတူနဲ့အတူပူရဲတင်ဆက်ပေးခဲ့တာပါ။စပိုင်ဆိုင်ရာအင်ဂျင်နီယာတွေကတော့ Peter Handley နဲ့ Helen Cardian တို့ပဲဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်းလွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00ကနေ11:00မှာလဲတစ်လက်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ပေးခဲ့ကြတဲ့အတွက်လဲကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေနဲ့အတူမြန်မာပြည်သူပြည်သားအားလုံးဘေးရန်ကခတ်သိမ်းကင်းငြိမ်ပြီးတော့လိုရဆန္ဒပြေဝါကြပါစေရှင်။ကျမအလေးပါ။